Welcome to the Voice of America in Burmese.
မင်္ဂလာပါနဲ့ခင်ဗျာ2024ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓနေ့မြတ်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးပါတယ်။ရေဒီယိုနဲ့ဆိုရင် Light Meter 3049နဲ့ Light Lab Meter 190ပြင် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြီးစုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ
ကာဇာဒေသမှာဆက်လက်တိုက်ပွဲတွေဖြစ်နေပြီးပြည်ခဲ့တဲ့အင်္ဂါနေ့ကအထိပောက်ကွဲမှုတွေနဲ့မိခိုးလုံးတွေထွက်ပေါ်နေဆဲဖြစ်ပါတယ်။ယူကရိန်းသမ္မတဟာရုရှားကိုဖန်ထားတဲ့အကျဉ်းသားလွတ်မြောက်ရင်းနဲ့ငြိမ်းချမ်းရေးအစီအစဉ်အတွက်တွန်းအားပေးဖို့ဆော်ဒီအာရေဗျကိုအင်္ဂါနေ့မှာတွားရောက်ခဲ့ပါတယ်။အိန္ဒိယရဲ့ပထမဆုံးကမ္ဘာပတ်လမ်းကြောင်းအတွင်လှူလိုက်ပါမယ့်အာဂါသာခီးစဉ်အတွက်အာဂါသာယဉ်မှုတွေရွေးချယ်လိုက်ပါပြီ။
အဲ့ဒီလိုထိတ်တန့်ရောက်တဲ့တွင်တွေပြည်ယူကရိန်းခါစစ်ရမဝေးရှာဖွေပုံပေါ်လစ်စီအခြေအနေကော်ရိတ်တိုက်ပွဲနဲ့ပြင်းပြင်းထန်ကပြည်ထောင်စုအခြေအနေတွေကိုလည်းပြင်ပြမှာပါအပတ်စဉ်အစည်းအဝေးမှာတော့မြေကြီးဩဇာယူကရိန်းနဲ့မြန်မာနိုင်ရှင်အခြေအနေအမေရိကန်နိုင်ငံရေးနဲ့ခီးသွွားအစည်းအဝေးတွေကိုကြည့်စားနားဆင်ကြမှာဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုစော်မိုးကျော်ကတင်ပြပါဦးမယ
်ဂါဇာဒေသမှာဆက်လက်တိုက်ပွဲတွေဖြစ်နေပြီးပြီးခဲ့တဲ့အင်္ဂါနေ့ကအထိပောက်ကွဲမှုတွေနဲ့မိဂိုလုံးတွေထွက်ပေါ်နေဆဲဖြစ်ပါတယ်ပြခဲ့တဲ့တနင်္လာနေ့အင်္ဂါနေ့တွေမှာနောက်ထပ်အ ਨੇ စုံလူ100လောက်တည်ဆုံခဲ့ပြီး150လောက်တန်ရာရရှိခဲ့ပါတယ်။အော်တိုဘာလ9ရက်နေ့ကစတင်ခဲ့တဲ့အစ္စရေးရဲ့လက်တုံပြန်ထိုးစစ်ကြောင့်ဂါဇာဒေသအတွင်းအ ਨੇ စုံလူ 29,800 ကျော်လောက်တည်ဆုံခဲ့ပြီးဖြစ်ပါတယ်။ကိုဝင်ဆောင်အမျိုးသမီးနဲ့ကလေးမိခင်နဲ့အပါအဝင်စုစုပေါင်းလူနာ24ယောက်ကိုခံယူနစ်မျိုးမှာရှိတဲ့ဆင်းရုံကနေပြောင်းရွှေ့ပေးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့ပြောရေးဆိုခွင့်ရှိသူဂျင်းလဲယောက်ခအင်္ဂါနေ့မှာပြောဆိုပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကဆေးရုံကလူနာတွေကိုအီဂျစ်ဘက်ကိုပို့ဖို့နဲ့ရာဖာဒေတာတွင်းကဆေးရုံတွေအတွက်ပစ္စည်းတွေပေးပို့ဖို့ကိုအစ္စရေးတပ်တွေကတားဆီးခဲ့တဲ့အတွက်နိုင်ပေါင်းများစွာကြံ့ကြာခဲ့ရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုပါတယ်အင်္ဂါနေ့တုန်းကတော့ဂါဇာဘက်ကလာတဲ့ရော့ကက်တွေကိုအစ္စရေးဘက်ကကြားပြတ်ပစ်ချနိုင်ခဲ့တယ်လို့အစ္စရေးကပြောပါတယ်အစ္စရေးကဒုက္ခသည်တွေခိုအောင်နေတဲ့ရာဖာဒေသကိုအင်အားပြည့်စစ်ဆင်ခဲ့ရင်တော့ဒါဟာဂါဇာကိုကူညီပံ့ပိုးရေးအတွက်နောက်ဆုံးလမ်းပေါက်ပိတ်သွားလိမ့်မယ်လို့တနင်္လာနေ့တော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုပါတယ်သမရဂျိုးဘန်တင်ကတော့လာမယ့်ရက်သတ္တပတ်အတွင်းအစ္စရေးဟာမတ်အပြစ်ရနိုင်ပြီးကြံရှိနေသေးတဲ့ဒဇာကန်တွေပြန်လည်လွှတ်မြောက်မယ်လို့မျှော်လင့်တဲ့အကြောင်းတနင်္လာနေ့ကပြောဆိုခဲ့ပါတယ်ရုရှားကဖမ်းဆီးထားတဲ့ယူကရိန်းစစ်သုံးပန်းတွေပြန်လွှတ်ပေးရတဲ့ငြိမ်းချမ်းရေးအစီအစဉ်အတွက်တွန်းအားပေးဖို့ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီဟာအင်္ဂါနေ့ကဆော်ရီအာရေဗီယာနိုင်ငံကိုရောက်ရှိသွားပါတယ်။ရုရှားအောက်လွှတ်တော်အော့ကတာဘစ်လဖ်ဘိုလိုဒင်သွားရောက်ပြီးနောက်တနေ့မှာပဲယူကရိန်းသမ္မတဟာဆော်ရီအရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့တွေ့ဆုံဖို့သွားရောက်ခဲ့တာဖြစ်ပါတယ်။Sorry အရှင်မင်းသားဟာရုရှားယူကရိန်းအရေးမှာသူ့အနေနဲ့ဂျာဝင်ညှိနှိုင်းပေးတဲ့သူနေရာမှာဆောင်ရွက်ပါတယ်ဒါပေမဲ့လည်းရေနံနဲ့လောင်စာကိစ္စအတွဲ OPEC အဖွဲ့အတွင်းရုရှားနဲ့ Sorry Arabia ဟာမူဝါဒကိစ္စမှာမဟာမိတ်ဖြစ်ပါတယ်ယူကရိန်းငြိမ်းချမ်းရေးအစီအစဉ်တွေကိုတွန်းအားပေးနိုင်ဖို့အတွက် Sorry Arabia ကိုဆက်လက်အားထားသွားမယ်လို့သမ္မတဇာလင်စကီက X လူမှုကွန်ရက်မှာဖော်ပြပါတယ်ယူကရိန်းကတင်ပြထားတဲ့ငြိမ်းချမ်းရေးအစီအစဉ်မှာအချက်၁၀ခုပါဝင်ပြီးအဲ့ဒီအထက်မှာယူကရိန်းနယ်တွေကရုရှားတပ်တွေပြန်လည်ဆုတ်ခွာဖို့နဲ့ရုရှားကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုအရေးယူဖို့အချက်တွေလည်းပါဝင်ပါတယ် Sorry Arabia ရဲ့ဥဆောင်ကူညီမှုနဲ့ပြန်လည်လွတ်မြောက်လာခဲ့တဲ့စစ်တုံးပန်းတွေလည်းရှိခဲ့တဲ့အတွက်ဒီဆွေးနွေးဝဲဟာလည်းရလတ်ကောင်းတွေထွက်ပေါ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတဇာလင်စကီကပြောပါတယ်အခုလိုအချိန်မှာယူကရိန်းရှေ့ဘက်ခြမ်းမှာရုရှားတပ်တွေကရှေ့ကိုတိုးလာနေပါတယ်ဒေါ်လာဘီလီယံပေါင်းများစွာပေါင်တဲ့ယူကရိန်းကူညီထောက်ပံ့ရေးတေချာအောင်နဲ့အသုံးစရိတ်မလုံလောက်တဲ့အတွက်အစိုးရလုပ်ငန်းတွေရပ်ဆန့်ရမယ့်အရေးကိုရှောင်ရှားဖို့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ခေါင်းဆောင်တွေကိုအင်္ဂါနေ့မှာသမ္မတအိမ်မျိုးတော်ကိုဖိတ်ကြားပြီးဆွေးနွေးခဲ့ရမှာတိုးတက်မှုရှိတယ်အောင်နဲ့ရလဒ်တွေရှိခဲ့တဲ့အကြောင်းလွှတ်တော်ခေါင်းဆောင်တွေကပြောဆိုပါတယ်အထက်လွှတ်တော်ဥက္ကဋ္ဌချာရှူမားကတော့ဒီအစည်းအဝေးဟာရလဒ်ထွက်ပေါ်ခဲ့ကြောင်းနဲ့အထူးသဖြင့်ယူကရိန်းကိစ္စမှာတော့အခြေအတင်ဆွေးနွေးခဲ့ရတယ်လို့အစည်းအဝေးအပြီးမှာသတင်းတောက်တွေကိုပြောဆိုပါတယ်။ဒါအပြင်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆင်ကလည်းအစိုးရလုပ်ငန်းတွေရပ်ဆိုင်းသွားရမယ့်အရေးကိုရှောင်ရှားလိုတယ်လို့ချက်ရှူမားကပြောဆိုခဲ့ပါတယ်။သမ္မတဘိုင်ဒန်ကအောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆင်အောက်လွှတ်တော်လူနည်းစုခေါင်းဆောင်ဟက်ကီးဂျက်ဖရီနဲ့အထက်လွှတ်တော်အများစုခေါင်းဆောင်ချက်ရှူမားအထက်လွှတ်တော်လူနည်းစုခေါင်းအောင်မစ်ချ်မက်ကွန်နယ်စတဲ့ခေါင်းဆောင်၄ဦးကိုဖိတ်ကြားဆွေးနွေးခဲ့တာပါ နောက်လာတွင်အစိုးရအသုံးစိတ်သတ်မှတ်ချက်တက်တန်းကုံဆုံးမှဖြစ်ပြီးနောက်ထပ်အစိုးရအသုံးစိတ်ထပ်မံအတည်ပြုနိုင်ရေးအတွက်လဲအတည်ပြုနိုင်ရေးအတွက်သမရဘိုင်ဒန်ကခေါ်ယူဆွေးနွေးတာဖြစ်ပါတယ်အစိုးရအသုံးစိတ်သတ်မှတ်ပေးဖို့လွှတ်တော်မှတာဝန်ရှိပါတယ်အသုံးစိတ်မရှိလို့အစိုးရလုပ်ငန်းတွေရပ်ဆိုင်ထားရရင်တိုင်းပြည်အတွက်အလွန်နှင့်နာမှာဖြစ်တယ်လို့လဲသမရဘိုင်ဒန်ကပြောဆိုခဲ့ပါတယ်
ကံတမ်းမနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
်ဘုတ်ထူးမနေ့ဖက် VO ရဲ့သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရခိုင်ပြည်နယ်အတွင်းရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွေ့စာတင်ကြောင်းနဲ့စေယုံနယ်အပါအဝင်ရပ်ဘက်လူနေအဆောက်အဦတွေထိမှန်ခဲ့ပြီးထိခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံနဲ့မျက်မြင်သက်သေတွေကပြောဆိုကြပါတယ်။အင်္ဂါနေ့အစောပိုင်းကမင်းပြားမြို့နယ်တေကန်ကျေးရွာဘက်ကိုစစ်ကောင်စီကဂျက်တိုက်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွေ့စာတင်ကြောင်းတစ်ကြောင်းအပါအဝင်လူနေအိမ်တွေထိမှန်ခဲ့ပြီးဒါဇင်နဲ့ချီဒဏ်ရာရရှိသွားတယ်လို့မျက်မြင်သက်သေတွေကပြောဆိုပါတယ်ဒါအပြင်မင်းဖူးချေရမှာလဲဆေးရုံအပါဝင်နေအိမ်တွေထိမှန်ခဲ့ပါတယ်ဆေးရုံဝန်ထမ်းတွေအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်ထားပါတယ်မင်းပြားမြို့နယ်အတွင်းမှာရှိတဲ့စစ်ကောင်စီတပ်စခန်းတော်တော်များများကိုရခိုင်တပ်တော်ကသိမ်းပိုက်ထားပြီးအခုနောက်ဆုံးအမှတ်9တိုင်းလေးကျင်ရေးကျောင်းကိုရခိုင်တပ်တော်ကသိမ်းပိုက်ဖို့ထိုးစစ်ဆင်နေပါတယ်ဒီတိုက်ပွဲသတင်းနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတော့အတည်ပြုထုတ်ပြန်တာမျိုးမရှိပါဘူးအခုလိုအချိန်မှာပဲထိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးစီရာဆတ်ဖန်ခိုးကမြန်မာနိုင်ငံကပဋိပက္ခတွေအတွက်အိန္ဒိယနဲ့ထိုင်းအကြမဟာဗျူဟာမြောက်အလင်းမြန်ပူးပေါင်းဆောင်ရွက်ဖို့လိုနေပြီလို့ပြီးခဲ့တဲ့ရက်ကအိန္ဒိယနိုင်ငံကိုရောက်ရှိနေစဉ်တိုက်တွန်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်မှုမထမ်းမနေရဥပဒေအသက်သွင်းလိုက်ပြီးနောက်ထောင်ထဲချီတဲ့မြန်မာလူငယ်တွေဟာထိုင်းနိုင်ငံဘက်ကိုဝင်ရောက်ဖို့ကြိုးပမ်းနေကြပါတယ်အမေရိကန်ပြည်ထောင်စုနဲ့တရုတ်ပြည်သူသမ္မတနိုင်ငံအကြသိပ္ပံနဲ့နည်းပညာဆိုင်ရာသဘောတူညီချက်ဟာအင်္ဂါနေ့မှာကုန်ဆုံးသွားပြီဖြစ်ပါတယ်ဒီသဘောတူညီချက်ကိုတိုးချဲ့ပြင်ဆင်ဖို့ဆွေးနွေးညှိနှိုင်းနေပေမဲ့လည်းဆွေးနွေးချက်အသေးစိတ်အပြင်ဒီသဘောတူညီချက်ကုံဆုံးရက်ကိုတိုးချဲ့မလားမတိုးချဲ့ဘူးလားဆိုတာကိုလည်းထုတ်ဖော်ပြောဆိုနိုင်ခြင်းမရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနက VOA ကိုပြောဆိုခဲ့ပါတယ်။သဘောတူညီချက်ဟာအမေရိကန်အစိုးရအနေနဲ့တရုတ်နဲ့သိပ္ပံနည်းပညာပူးပေါင်းဆောင်ရွက်အတွက်အဓိကသတ်မှတ်ချက်တွေဖြစ်ပါတယ်။တရုတ်မြတ်သားသိပ္ပံနဲ့နည်းပညာနဲ့ပတ်သက်တဲ့မဟာဗျူဟာဒါအပြင်တရုတ်ပြည်တွင်ဥပဒေပြဋ္ဌာန်းချက်တွေဟာအခက်အခဲတွေဖြစ်စီတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကမြင်ပါတယ်တရုတ်အစိုးရကသိပ္ပံနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုထိမ့်ချုပ်ထားတာပွင့်လင်းမြင်သာမှုမရှိတာတွေကိုအမေရိကန်လွှတ်တော်အမတ်တွေအပါအဝင်လေ့လာသူတွေကထောက်ပြထားပါတယ်အမေရိကန်လွှတ်တော်ရဲ့အစိုးရကဏ္ဍမှာလည်းတရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုတွေဟာသဘောတူညီချက်အတိုင်းလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့ဖော်ပြထားပါတယ်ဥပမာ2019ခုနှစ်ကကိုဗစ်ရောဂါပိုးနဲ့ပတ်သက်တဲ့အချက်အလက်တွေရယူခွင့်ကာကွယ်ဆေးအတွက်လိုအပ်တဲ့အချက်အလက်တွေကိုပေးဖို့ညှင်းဆုပ်ခဲ့တယ်လို့ဖော်ပြထားပါတယ်အိန္ဒိယရဲ့ပထမအဦးဆုံးကမ္ဘာပတ်လမ်းကြောင်းအတွင်းလူလိုက်ပါမဲ့အာကာသခရီးစဉ်အတွက်အာကာသယာဉ်မှုတွေကိုရွေးချယ်လိုက်ပြီးအင်္ဂါနေ့တုန်းကဝန်ကြီးချုပ်မိုဒီကသူတို့ရဲ့အမည်တွေကိုထုတ်ဖော်ကြေညာခဲ့တယ်လို့အာကာသယာဉ်မှုတွေနဲ့ပါတွေ့ဆုံခဲ့ပါတယ်ဝန်ကြီးချုပ်မိုဒီဟာတောင်ပိုင်းခီယာလာပြည်နယ်မှာရှိတဲ့ဗန်ခရန်စီရာဘိုင်အာကာသစခန်းကိုတွားရောက်လက်ပတ်ခဲ့ပြီးအာချစ်ခရစ်နာပရန်နိုင်ရာဂန်ဂက်ပရာတရှန်ဟန်ရှူကလာတို့ကအာကာသယာဉ်မှုတွေအဖြစ်ရွေးခဲ့တဲ့အကြောင်းလေ့ကျင့်ပေးနေတဲ့အကြောင်းတွေကိုထုတ်ပေါ်ပြောဆိုခဲ့ပါတယ်။တင်းတို့အားလုံးဟာအနာဂတ်ရဲ့တကားတွေကိုဖွင့်လှစ်ပေးလိုက်သူတွေဖြစ်တယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောဆိုခဲ့ပါတယ်။အမေရိကန်10ဘီလီယံဒေါ်လာ10ဘီလီယံကျော်ကုန်ကြတဲ့ဂါကညံအာကာသခီးစဉ်အတွင်းအာကာသယာဉ်ကို2025ခုနှစ်မှာကမ္ဘာပတ်လမ်းကြောင်းအတွင်းလွှတ်တယ်မှာဖြစ်ပြီးအာကာသယာဉ်မှုတွေဟာ3ရက်ကြာလေ့လာစူးစမ်းမှုတွေပြုလုပ်မှာဖြစ်ပါတယ်။အဲဒီနောက်အိန္ဒိယပိုင်ရေပိုင်နဲ့အတွင်းပြန်လည်ဆင်းသက်မှာဖြစ်ပါတယ်။အိန္ဒိယဟာအာကာသစခန်းကို2034ခုနှစ်မှာစတင်မှာဖြစ်ပြီးလာမယ့်2040ခုနှစ်မှာလကဘာကိုအာကာသယာဉ်မှုတွေစေလွှတ်မယ်လို့ဝန်ကြီးချုပ်မိုဒီကကြေညာထားပါတယ်။
နောက်ဆုံးသတင်းတွေကိုကိုစော်မိုးကျော်ကြီးညာပေးကြတာပါပြည်တွင်းသတင်းဆောင်ပါတွေကိုမတော်မီမှာနိုင်ငံခြားသတင်းဆောင်ပါနဲ့ဆက်ကြပါတယ်ယူကရိန်းစစ်ပွဲနှစ်နှစ်တာကာလအတွင်းယူကရိန်းပြည်သူတွေဟာသူတို့စစ်တပ်ကိုထောက်ပံ့နိုင်ဖို့အတွက်ပုံစံမျိုးမျိုးနဲ့ငွေချေးရံမှုငွေတွေရှာခဲ့ကြပါတယ် စီးပွားရေးအခြေအနေတွေရှိနေတဲ့တိုင်အောင်ငွေကြေးထောက်ပံ့တာတွေကတော့ရော့ချမသွားခဲ့သလိုနီလာနစ်သုံးပြီးရန်မငွေရှာဖွေတာတွေဆက်လက်လှုပ်ဆောင်နေကြတဲ့အကြောင်းယူကရိန်းနိုင်ငံကခီးဖ်မြို့တော်ကနေလီစီယာဘက်ကလက်စ်ပေးပို့တဲ့တရင်ကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့ပြည်သူ့ကာကွယ် PDF တပ်ဖွဲ့တွေကိုပြည်ရင်းပြည်ပကမြန်မာတွေဝိုင်းဝန်းကူညီပံ့ပိုးကြသလိုပဲယူကရိန်းကျူးကျော်စစ်ကိုပြန်လည်ခုခံနေတဲ့ယူကရိန်းစစ်တပ်ကိုယူကရိန်းပြည်သူတွေကလူအားငွေအားအလုံးရင်ပံ့ပိုးကူညီပေးနေကြတာပါယူကရိန်းစစ်တပ်ရဲ့စစ်ရင်တွေအရစစ်ပွဲစတင်ပြီးပထမတစ်နှစ်ခွဲအတွင်းစစ်တပ်အတွက်ပြည်သူတွေရဲ့လူဒဏ်ငွေဟာဒေါ်လာသန်း 2,500 ကျော်ရှိပါတယ်။စစ်ပွဲအကြက်တဲတွေကြုံရတဲ့တိုင်အောင်ယူကရိန်းပြည်သူတွေဟာသူတို့စစ်တပ်ကိုနိုင်တဲ့လောက်အင်အားနဲ့ဆက်လက်ပတ်ပိုးနေကြဆဲပဲလို့လူမှုဗေဒပညာရှင်လည်းဖြစ်ခီးဖ်စစ်ပွဲတက္ကသိုလ်ဗမာခချုပ်လည်းဖြစ်တဲ့တီမိုဖီဘရစ်ကပြောပါတယ်
Мы бачимо, що українці, не зважаючи на те, що у них, ну, проблеми з фінансами, вони все одно
Сівай п'ятнарі було вешіші, нене тнає, нене. Юкрейн піду рі га ро, туру сітак го лудан ні жа ро ма бе.
လွန်ခဲ့တဲ့နှစ်နဲ့ရုရှားကယူကရိန်းကိုစတင်ကျူးကျော်တဲ့အချိန်တုန်းကဆိုရင်တော့ပြည်သူတွေရဲ့လူဒဏ်ငွေဟာစံချိန်တင်လောက်အောင်များပြားခဲ့ပါတယ်ယူကရိန်းရဘုံွေအဖွဲ့တစ်ခုဖြစ်တဲ့ Comeback Alive ရဲ့ဒုတိယညွှန်ကြားရေးမှူးအိုလက်ကပန်ကိုကအခုလိုပြောပါတယ်
За попередні 8 років ми зібрали
ဒီကျူးကျော်စင်မစခင်ကျွန်တော်တို့ရန်ပုံငွေအဖွဲ့တက်တန်း၈နှစ်လုံးရှာဖွေခဲ့တဲ့ရန်ပုံငွေကယူကရိန်းဖိဖနာငွေတန်း200ပဲရှိခဲ့ပါတယ်။ဒါပေမဲ့ယူကရိန်းစစ်ပွဲအစ2022ခုနှစ်မတ်လ2ရက်နေ့မှာတော့တနည်းတည်းကိုဖိဖနာငွေတန်း340ဒီရခဲ့ပါတယ်
။ Comeback Alive အဖွဲ့ဟာယူကရိန်းစစ်တပ်ကိုကူညီပေးနေတဲ့အကြီးဆုံးရန်ပုံငွေအဖွဲ့ကြီးတွေကတစ်ခုဖြစ်ပါတယ်။စစ်ပွဲနှစ်နှစ်ရှိလာတဲ့အချိန်မှာအလူငွေတွေနည်းလာတာမှန်ပေမဲ့လို့လှူဒန်းမှုတွေကတော့ဆက်ရှိနေဆဲဖြစ်ပြီးစမ်းသစ်တဲ့နည်းတွေနဲ့ရန်ပုံငွေရှာဖွေလာကြတယ်လို့လည်းကပန်ကိုကပြောပါတယ်ဒါရောဟာတာစင်ညာရှင် Facebook Jack အဆူရောတယောက်လို့တချင်းဆိုပြီးရန်ပုံငွေရှာနေတာပ
ါကျွန်တော်အဆူရောတယောက်မဟုတ်ပေမဲ့လည်းရန်ပုံငွေရဖို့အခုလို့တချင်းကပါဆိုတာမျိုးလုပ်ခဲ့တာပါ
အချိန်တိုအတွက်အလူငွေများများရချင်တဲ့အတွက်အဆူရောဂရိုဗာဝါရှင်တန်ဂျူနီယာရဲ့ Just the Two of Us ဆိုတဲ့သချင်းကိုအခုလိုကာဗာဆောင်းဆိုဖို့အတွေ့ရခဲ့တာလို့လည်းသူကပြောပါတယ်
။ Potrebna bula antidronova roshnitsa dla
Drone တွေကိုပစ်ချနိုင်တဲ့လက်နက်တွေလိုပါတယ်။ဒီလက်နက်တစ်ခုက Ukraine Fivna ငွေ5သိန်းလောက်ကုန်ကြပါတယ်။ဒီငွေကိုမြန်မြန်ရှာနိုင်ဖို့လိုပါတယ်။ဒီအတွက်တစ်ခုခုလုံးမှရမှာမို့ Instagram လူမှုကွန်ရက်မှာခန့်မြန်မြန်ပြန့်နှံ့ပြီးတဆင့်ပြန် share တာတွေများများရအောင်လုပ်ရပါတယ်။
သူကြံကသူမျော်လင့်နိုင်တဲ့ချောင်းကျော်ပြီးနိုင်ပိုင်းတွင်မှအလူငွေတွေအများပြားရရှိခဲ့ပါတယ်။ဒီလိုပဲတက်ကြွလှုပ်ရှားသူယာရူစလာဗာခရာဗချန်ကိုကတော့တဦးချင်းအလူငွေနည်းနည်းချင်းနဲ့ရန်ပုံငွေများလာအောင်လုပ်တဲ့ All for 10ရန်ပုံငွေလှုပ်ရှားမှုကိုစတင်လှုပ်ဆောင်နေပါတယ်
။ Це не залежить від кількості грошей, які у тебе є. В тебе їх може бути.
ဝေးနေများရှိတဲ့သူဘယ်သူမှဆိုလူတိုင်းက Ukraine Fifna ငွေ10လှူတယ်ဆိုရင်ဒါကနေ့စဉ်ဒေါ်လာ25စင်ဖြစ်ပါတယ်။ဒီနည်းကပမာဏမများပေမဲ့ပါဝင်တဲ့သူတိုင်းက Ukraine အမြန်ဆုံးအောင်မြင်ဖို့သူလည်းပါဝင်ကူညီနေတယ်ဆိုတဲ့ခံစားချက်မျိုးလည်းဖြစ်စေပါတယ်။ဒီလိုအနေချင်းလူတန်းမှုတွေကနေပဲနေ့စဉ်ယူကရိန်းဖိဖနာဝေးတက်တောင်းရရှိပါတယ်ခုဆိုရင်ယူကရိန်းနေကြအထူးစီစဉ်ထားတဲ့ digital band တစ်ခုတည်းကိုဒီလိုအလူငွေထည့်ကြတဲ့ဂျားလိုခေါ်တဲ့ရန်ပုံငွေစုဆောင်းလေးကရေပန်းစားလာပါတယ်လူတွေလွယ်လွယ်ကူကူပါဝင်ထည့်ဝင်နိုင်တဲ့နည်းဖြစ်တယ်လို့ digital monobank ban ကိုပူးတွဲတည်ထောင်သူ Oleg Gorokhovsky ကပြောပါတယ
် Banka tse досить зручний інструмент, який дозволяє
діджасі сінга лоле кугу ngwe su nai ne digital subu ba lu tiao ga nau lu tiao ye ban ne go ngwe lwe de so yin lwe de pamana ne chain ye go ban ga kan tat da shi ba de da ba me ja ga ro ai lo ma hou ba u bdu ma so kan tat hunter ma khan ya be yan mong ngwe pamana mya mya sha nai ne ni ba
စစ်ဝင်နေတာကာလအတွင်းရန်ပုံငွေရှာဖွေမှုတွေလည်းပိုးပြီးတော့စနစ်ကျလာတယ်လို့စစ်တပ်ဝန်ဆောင်ကူညီပေးနေသူတွေကပြောပါတယ်။တစ်ဖက်မှာလည်းယူကရိန်းပြည်သူတွေဟာဘယ်လိုစီးပွားရေးပြဿနာတွေပဲကြုံရကြုံရတိုင်းပြည်လွတ်မြောက်ရေးအတွက်စစ်တပ်ကိုဆက်ပြီးထောက်ပံ့ဖို့လိုအပ်နေတာကြောင့်ငွေကြေးလူဒဏ်နာကိုဦးစားပေးအရာတစ်ခုဖြစ်နေဆက်လက်ပါဝင်လှုပ်ဆောင်နေကြဆဲဖြစ်ပါရဲ့ရှင်
။အခုတော့ယူကရိန်းကနေစကိုင်းတိုင်းကိုတွားကြည့်ကြအောင်ပါစကိုင်းတိုင်းခေါင်းနှင်းမြို့မှာစစ်ကောင်စီနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပစ်ထားနေပြီးအင်ဂျင်အများပြားပြီးလောင်ပျက်စီးခဲ့တယ်လို့မြို့ကိုဖြတ်သွားတဲ့မြစ်ချင်းနှံမန္တလေးလမ်းပေါ်မှာလည်းအင်ဂျင်ကအများပြားပိတ်မိနေပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါပါ
စစ်ကောင်စီတပ်တွေဟာဖက်ဗရူလာဆမ်းမှာအင်အားအများအပြားနဲ့ကောလင်းမြို့ကိုပြန်ပြီးသိမ်းယူနိုင်ခဲ့ပေမဲ့ဒေတာကကွေရေးတပ်ဖွဲ့တွေကိုအပြင်းအထန်ခုခံနေရကြောင်းကောလင်းမြို့ဒေတာကန်တချို့က VOA ကိုပြောပါတယ်ကောလင်းမြို့ပေါ်ခြေကုပ်ယူထားတဲ့စစ်ကောင်စီတပ်ကဘေးပတ်ဝန်းကျင်ကရက်ွက်တွေကိုမီးရှို့ပစ်လိုက်ကြောင်းဒေသခံတအူက VOA ကိုပြောပါတယ
်ဒီကောလင်းမြို့ပေါ်နဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီတပ်တွေကသူတို့ခံစစ်ပြင်နေရလို့ကျွန်တော်တို့မြင်နေပေါ့နော်အဲမြို့ထဲမှာရှိတဲ့အခိုင်အမာရှိတဲ့အဆောက်အဦတွေသူယူထားတယ်ပြီးတော့မှထမင်းဆောက်အဦတွေသူယူတယ်ယူပြီးတော့မှဒီသူတို့မြင်ခွင့်မရှိတဲ့ပတ်ချာလေးကဒီရက်ွက်တွေပေါ့နော်ဒီသူခံစည်းယူထိုင်နေရတဲ့မရှင်းတဲ့မြင်ကွင်းမရှင်းတဲ့နေရာတွေကိုလို့မိရှုဖြက်စီးနေရလို့ကျွန်တော်တော့မြင်နေပါတော့ပြီးတော့မှဒီမြို့ပေါ်ရှိရကွက်ရှိရကျွန်တော်ကောလင်းမြို့မှာမြို့ပေါ်ရှိရကွက်ရှိရအဲဒီမြို့ပေါ်ရှိရကွက်လုံးမှာသူတို့တက်တွေတက်ဖြန်ထားတယ်ပေါ့နော်ဒါကျွန်တော်တည်ထားတဲ့ချက်လေးတွေပ
ါဒေသကကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီရဲ့နောက်ထပ်အထိုင်းစခန်းတစ်ခုဖြစ်တဲ့မန္တလေးမြစ်ကြီးနားလမ်းပေါ်ကကြောက်တန်းကျေးရွာနာမှာရှိတဲ့တိဖူလာစခန်းကုန်းကို၅ရက်ကြာတိုက်ခိုက်နေပါတယ်တိုက်ပွဲပြင်းထန်နေတဲ့အတွက်အခုလ23ရက်ကစပြီးတော့တီလမ်းမော်မှာအိမ်စီကရှာနဲ့ချီပိတ်မိနေတယ်လို့ဒေသခံတချို့ကပြောပါတယ်။ဖေဖော်ဝါရီလ29ရက်အထိမြစ်ကြီးနားမန္တလေးလမ်းပြန်မပွင့်သေးကြောင်းကချင်ပြည်နယ်မိုးညင်းမြို့နယ်ကခီးသည်ပို့ဆောင်ရေးလုပ်ငန်းရှင်တို့က VOA ကိုပြောပါတယ်
ကောင်းလို့မရဘူးရှင်။ဘယ်လိုလုပ်ကြမလဲတော့ခတ်မှလို့မရဘူးရှင်။ဒီမှာတော့မန်းလို့မရဘူးရှင်။အဲ့ဒါသူတို့အဲ့ကြောဖြစ်နေတာတော့လေနော်တ냐ပိတ်ကဆိုတော့ဒီမှာလည်းမန်းလို့ကဘလို့မရဘူးလေနော်။တခြားလမ်းကတော့ဒီတခြားလမ်းကပြန်ရတဲ့ဟိုကားကြီးတုံးကြီးတော့ရှိတယ်။အိမ်ဘက်ကကြီးတုံးကြီးသူကတော့လမ်းမှာဟိုကတူရတယ်တခြားတူရတယ်ပြီးတော့လမ်းဖတ်တာပေါ့လေနော်။သူတို့ပြောပြချက်ရတယ်သူကသိရတော့လေ
။ကောလင်းမြို့ကိုတင်ပတ်ရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့လက်နက်ကင်အင်အားစုတွေက2023နှစ်ဝင်းမ6ရက်မှာကြေညာခဲ့တာပါ။၃လအကြာဖေဖော်ဝါရီလ3ရက်နေ့မှာတော့စစ်ကောင်စီတပ်တွေကအင်အားအများအပြားနဲ့စစ်ကြောင်းတွေခွဲပြီးတော့ကောလင်းမြို့ကိုပြန်ပြီးတော့ဝင်ရောက်လာခဲ့တာပါ။အဲ့ဒီနေ့ကစပြီးကောလင်းမြို့ပတ်ဝန်းကျင်ကျေးရွာတွေကိုစစ်ကောင်စီကလေကြောင်းပစ်ခတ်မှုတွေမြေပြင်ထိုးစစ်တွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။
ကောလင်းမှာတိုက်ပွဲဖြစ်နေလို့ခင်းပြည်နယ်ကော့ဂရိတ်မြို့တိုက်ပွဲတွေအတွင်းစစ်တပ်ရဲ့ဂိတ်စခန်း9ခုကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့မြို့ပေါ်အေရီယာ60ရာခိုင်နှုန်းကျော်စိုးမိုးထိန်းချုပ်ထားနိုင်ပြီလို့ပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းစစ်ဒေသတာဝန်ရှိသူတွေကဆိုပါတယ်ကော့ဂရိတ်မြို့တစ်ခုလုံးဟာအိုးအိမ်တွေပျက်စီးပြီးနောက်ပြီးတစ်မြို့လုံးနီးပါးလူတွေလုံးဝမနေရတော့ပဲမြို့ပြက်ကြီးတစ်ခုလို့လည်းဖြစ်သွားပါတယ်ဒီသတင်းကို VOA သတင်းတော့မအေးမကသတင်းပေးပို့ထားပါတယ
်ကရင်ပြည်နယ်ကော့ဂရိတ်မြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးထက် KNL PDF ပူးပေါင်းတပ်တွေတိုက်ပွဲတွေဖြစ်တာ3လနီးပါးလောက်ကြာတဲ့အချိန်မှာမြို့ရဲ့60ရာခိုင်နှုန်းလောက်ကိုသိမ်းပိုက်ထားနိုင်ပြီဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။မြဝတီကော့ဂရိတ်အာရှလမ်းပါဝင်နေရာအတော်များများကိုပူးပေါင်းတပ်ဖွဲ့တွေဘက်ကထိန်းချုပ်ထားပြီလို့လည်းပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်တဦးကပြောပါတယ်။
ဒီကော့ဂရိတ်မြို့တိုက်ပွဲကို2023ဒီဇင်ဘာတရနေ့ကနေစတင်ဆင်နွှဲခဲ့တာပေါ့နော် KNL နဲ့ PDF ပူးပေါင်းတပ်ဖွဲ့နဲ့ SOS ပူးပေါင်းတပ်ဖွဲ့နဲ့ဆင်ဆင်ခဲ့တာအခုဆိုလို့ရှိရင်ဒီကော့ဂရိတ်မြို့ကိုကျွန်တော်တို့60ရာခိုင်နှုန်းတော့ထိန်းချုပ်နိုင်ခဲ့ပြီပေါ့နော်60ရာခိုင်နှုန်းထိန်းချုပ်လိုက်အာရှလန်ဒီမြောက်ပြည်အာရှလန်ကိုလည်းကျွန်တော်ထိန်းချုပ်ကြနိုင်တယ်နောက်ပြီးတော့တောင်ပေါ်ကျောင်းကုန်းစတင်စက်စခန်းကြီးကောလွေတက်စကန်ဒီအခြေကြတဲ့တက်စကန်ဒီအားလုံးကိုလည်းကျွန်တော်တို့ကကျွန်တော်တို့လုံးစေတော့ကျွန်တော်ထိချုပ်ထားနိုင်တာပေါ့နော်အဲမြို့ကကိုရေးတဲ့တက်ဆွဲလိုက်တဲ့စကန်ဒီပေါ့နော်အဲစကန်ဒီကိုကျွန်တော်တို့တင်ပိုက်နိုင်ခဲ့ပြီ
တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်မှာတော့စစ်တပ်ဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေအကြိမ်ကြိမ်လုပ်ခဲ့တာတွေလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိခဲ့တယ်လို့လည်းပြည်သူ့ကကိုရေးတက်ဖွဲ့ဘက်ကပြောပါတယ်
တက်ကိုအဲ့လိုမျိုးအမီးပေါင်းစုံနဲ့လူစုကိုနှိပ်စက်တာပေါ့နော်ပြောရရင်အိုးအိမ်ကြီးကိုမီးရှို့တယ်ဟုတ်ကဲ့အဲ့တော့လူတွေကညီလို့မရဘူးဖြစ်နေတာဟုတ်ကဲ့ဆစ်ရှောင်းနေရတာပေါ့အဲကိုရက်ခွန်ကနေလည်းလည်းဒီနေ့ဆန်းပြည့်လေရင်နဲ့မကြံကြပါဘောနော်အဲ့လိုမျိုးလေရင်နဲ့ဒီမကြံကြကျွန်တော်ဒီမှာလေရင်ကျဲတာတော့
ဒေသခံလူစုဟာ3လအတွင်းနှစ်ဖက်တိုက်ပွဲရဲ့ဒဏ်ခံရပြီးကော့ဂရိတ်မြို့ဟာမြို့ပြက်တစ်ခုလိုဖြစ်သွားရပြီးလူတွေမနေရတော့ဘဲနေရဆွန့်ခွာလာသူတွေများလာတယ်လို့လည်းဒေသခံတဦးကပြောပါတယ
်။လက်နက်ကြီးတွေကြားတယ်အဲနောင်လီနဲ့ပုံပြဲတယ်အဟောင်းမှာအခုမဲဆောက်ဖက်တွေပြီးလာတယ်နောက်ဟိုမော်မြိုင်မြို့မှာဖန်မက်တွေပြီးတယ်မော်မြိုင်မက်တွေပြီးကြတယ်အဲပြောပြီးတော့ငိုကြတာပဲပေါ့ငိုတာပေါ့ဆိုလို့ပြမိသားစုတွေတနေအောင်ဒီကိကုံရတယ်လို့ဖြစ်သွားတာမှာဘုံရှိမှုစုလေးတွေစုသားလာလေးတွေအကုန်လုံးမိအောင်ကုန်အောင်
တ်မကောင်းစီကြတော့မလက်မဲ့ဆွတ်သွားပြီ
ကော့ကရိတ်မြို့တိုက်ပွဲအတွင်းစစ်ကောင်စီတပ်ဘက်ကလက်နက်ချသူဥယျ14ဦးရှိပြီဖြစ်သလိုစစ်ကောင်စီတပ်သား30ဦးသေဆုံးတာဒဏ်ရာရရှိသူအများအပြားနဲ့လက်နက်46လက်ကိုသိမ်းပိုက်ရရှိခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်သူတို့ဘက်ကတော့ရဲဘော်5ဦးကြာဆုံးခဲ့တယ်လို့လည်းဆိုပါတယ်။နေကြောင်းတိုက်ခိုက်မှုတွေကြောင့်ဒေသခံပြည်သူ3ဦးသေဆုံးခဲ့ရတယ်လို့လည်းပြောပါတယ်။3လကြာတဲ့ကော့ကရိတ်မြို့တိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်စည်စီးဆင်းမှုတွေလည်းရန်သားထရပြီးနေ့စဉ်နှီးပါတိုက်ပွဲတွေကြောင့်ဒေသခံတွေစားဝတ်နေရတွေပါခက်ခဲနေကြပါတယ်ရှင်
။အဲ့ဒီလိုတိုက်ပွဲတွေပြင်ကျင်းပြည်နယ်တွေကပညာသင်ကြားရမယ့်အရွယ်ကလေးတွေနဲ့လူငယ်တွေဟာငြိမ်းချစွာပညာသင်ကြားခွင့်ဆုံးရှုံးနေကြတဲ့အပြင်ဆရာနာရှင်စနစ်အောက်မှာလူငယ်တွေရဲ့ပညာရေးကိုစနစ်တကျတားဆီးပိတ်ပယ်ခံနေကြရတယ်လို့ကရင်မျိုးသားစီယုပ် KNU ရဲ့ကရင်ပညာရေးနဲ့ယဉ်ကျေးမှုဌာန KECD တောင်းကပရိုဆော်လော့အဘူးကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးမန်ညူညူတွေကတွေ့ဆုံမင်းများတင်ပြထားပါတယ
်။ဆရာနာသိမီနောက်ပိုင်းကရင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့နှစ်ဖက်တိုက်ခိုက်မှုတွေစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်မှုတွေလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေစစ်ဘေးရှောင်ထွက်ပြေးနေရတဲ့အတွေ့ကလေးတွေနဲ့လူငယ်တွေရဲ့ပညာရေးတွေမှာထိခိုက်မှုတွေအများကြီးဖြစ်လာရတယ်လို့ KNU ရဲ့ကရင်ပညာရေးနဲ့ယဉ်ကျေးမှုတာဝန်ခံဖရိုဆော်လော်အမှုကပြောပါတယ
်။အထူးသဖြင့်ဒီမြောက်ပိုင်းခရိုင်နဲ့ဒီလူပလယာခရိုင်မှာကြတော့တော်တော်များများကျောင်းတွေယူရတဲ့မှာကျွန်တော်တို့မနေရတော့တာရှိတယ်။တောထဲမှာပဲပုံရှောင်ပြီးတော့မှရာကြီးစံတင်ကျောင်းမျိုးဒီဟိုကြတောထဲမှာစင်ရတဲ့မျိုးရှိတယ်။အဲ့ဒီမှာတော့ခုန quality education ကျွန်တော်တို့ကောင်းကောင်းရနိုင်ဖို့အတွက်ကျွန်တော်တို့မလုပ်နိုင်ဘူးပေါ့လေနော်။ဘာဖြစ်လဲဆိုတော့ခုနလိုမျိုးပဲဒီကျွန်တော်စမှတ်ထားတဲ့စာသင်ချင်းကျွန်တော်တို့ဒီအရင်တုန်းကစမှတ်ထားတဲ့စာသင်ချင်းအထက်ရှိစီရံကနော်လာကျွန်တော်တို့ shop ပြလိုက်ရတာရှိတယ်ပြီးမှလည်းတချိန်တည်းမှာပဲကျွန်တော်တို့ကဘယ်အချိန်လင်းပြန်ဘုံလာကျဲမလဲဘယ်အချိန်လက်နဲ့ကြီးကြားရောက်မလဲဘယ်အချိန်စစ်ကြောင်းထိုးလာမလဲဆိုတာကကျွန်တော်တို့ဒီပညာရေးလှုပ်ရှားနဲ့ကျွန်တော်တို့ဆရာဆရာမတွေကကြိုတင်ပြီးတော့သိမနေဘူးဒါကြောင့်ဒီနေ့ညကပဲကျွန်တော်တို့ဒီကျောင်းတစ်ကျောင်းထဲမှာယူရထဲမှာအော်ဘုံဒီကြလာတော့လက်နေကြီးနဲ့ပြလာတော့ကျွန်တော်တို့ဆရာတရတော့ထိသေးတယ်ပြီးခဲ့တဲ့ပတ်လေခုနကဒီယူရတဲ့မှာလက်နေကြီးကြတော့ကျွန်တော်ကျောင်းသူကျောင်းသားနှစ်ယောက်ဆရာဆရာမပါဝင်ဟိုထိခိုက်တာရှိတာပေါ့လေနော်ဒါကြောင့်သူတို့ရဲ့လုံခြုံမှုသူတို့ရဲ့ဟိုစာ safety security ပေါ့လေနော်အများကြီးထိခိုက်တဲ့အပေါ်မှာကဒီပညာရေး quality ပေါ့ကျွန်တော်တို့အဲ့ဒီဘိုင်းမှာဟိုဇာလို့ဇာလို့မြောက်ပါနေနော်ယူရဲမှာနှိလည်းခြင်းမှာစပြန်လာတင်တယ်ညနေမှာကြတော့တော်ထဲမှာပြန်အိပ်ရတယ်ဥမာဖြစ်ဒါပေမဲ့နောက်ပိုင်းမှာကြတော့အဲ့လိုမျိုးလည်းမရတော့ပြန်ဘူးအဲ့ဒီအပေါ်မှာကဥမာဖြစ်ညနေ6နာရီဆိုရင်မီးမထွန်းရတော့ဘူးဟိုဘာမှမလုပ်ရတော့ဘူးတော်ကျဲလိုမျိုးဝတ်နေရတဲ့အနေအထားမှာကကလေးတွေစာပြီးလို့ဖတ်မလဲ
အခုလိုဒေသတွင်းမှာစစ်ဖြစ်နေတာကြောင့်မိဘတွေအနေနဲ့လည်းစီးပွားရေးအခက်အခဲတွေဖြစ်လာပြီးကလေးတွေရဲ့ပညာရေးအတွေ့အထောက်အကူတွေမပေးနိုင်တာကလည်းအခက်အခဲတစ်ခုပါပဲလို့ဆိုပါတယ
်။အာနာသိမှုမတိုင်ဘူးပေါ့ကျွန်တော်တို့ဒေသမှာစီးပွားရေးအခြေအနေသိမကောင်းပါညာလည်းခွဲနေမြင်တည်ငြိမ်မှုအနေအထားရှိတော့မိဘတွေကအလောက်အကန့်ရှိတယ်အဲ့ဒီအပေါ်မှာကလေးရဲ့ပညာရေးအတွက်ပုံမှန်ပြီးတော့မှဟိုစားစဉ်းစားပြနိုင်တယ်ပါဝင်နိုင်တယ်ပေါ့လေနော်အခုနောက်ပိုင်းမှာကြတော့ရှိပါရေးလဲလောက်ကင်စားသောက်ရတာလဲအဆင်မပြေဘူးစစ်ပင်လဲရှောင်နေရတယ်စစ်ပင်သင့်တယ်ပြီးရလဲဒီလုံခြုံရေးလဲမရှိဘူးလုံခြုံမှုလဲမရှိတဲ့ပုံမှန်ကဟိုမိဘတွေရဲ့သူတို့ရဲ့ကလေးပညာရေးအတွက်ပုံမှန်ပြီးတော့မှခုနလိုပုံမှန်ဟိုစားပန်းဝင်ထောက်ပံ့ပူပေါင်းနိုင်တဲ့အနေအထားကchallenge ဖြစ်လာတာပေါ့လေပုံမှန်ပြီးတော့မှဟိုစားစိန်ခေါ်မှုရှိလာတဲ့အဲ့ဒီအပေါ်မှာကဟိုကျွန်တော်တို့အများကြီးအခက်အခဲတွေကြုံတွေ့ရတာပေါ့လေနော်
Set Anna Demina by Nungari and Nene, a deep Pinyari Mapunju Ao, Pinya Lila Tinjam Hurri Malone Ao, a true the Pier, Dying Tati Dara Lungari, Pinya Tadrim of Pier Ao, a Mimajay Ao, a new Don Ao, Pinya Ykanago, Tincho Dari, and now Shepsi Meluia Dri, Low Songera Pite, Lule Subari.
Set Anna Shinga, Jonado. Ludu go to the Pinya Yaganago, strategically targeted to do Pima the Ku and Ne, Stamma de Lodo General, do Nile Zara. General Divari Macabu, the Achado, Divama, to do yes and neat to do yet a mate, Alma, a mate Nakamumishibu, to do net Mapu bound there, Oza, a poesy diamond, and his name that General Twitter to the Pinya Yaganama. Oh, to do a miyaji, the deep you meet there, to do a child, you know, do the Nile, the body, the Dajau, you know, Dizama, a new tone, but to do a motor and I both, to do a pump and I both, to do a new jail, I will walk, Penyayi go target, Lobidama, a queen in Maya, Josa there, the Pema lady, you know, Dizama, Duzi, Miala, to do Josa there. To the Pindi Lamuza, the Muisiwa, the Eddie Kesa Driga, Winna, the General Tuya, that you chessishi, General Do, Tainla to Dugo, Oza, Pesian, because General Tainla, the Kuna Penya, Ye, Maya, to Dogo, Mponka, Ponkambo, a chain machine, Josa, the Lobe, General Doga, Nalede.
Dajang K City and Inegaro, Kimpine Rema, Tane Chi Shinire, Pinyatin Jayame, Ezue, Kling Erine, Lungeri, Dre, Risha, Pinyatin Jayare, Nilan Rico, Dombi, Atanizon, Pinyaye, Semapia Al, Tinjamuri, Pilu, Bini Tabare, Lule, Peru Solo, Emuga, Pyopia Kebareshi, Tuan Yurima.
Few we got Tori Tare, take down your money and got the dinner. Few we intended Samyana Mare, Sadanele, Pashuna Mare. အခုတော့နောက်ဆုံးသတင်းဆောင်ပါဖြင့်ငလျင်အကြောင်းတင်ပြချင်ပါတယ်။တက်ဆတ်စတိတ်ကသူကသူဒေတာပညာရှင်တွေဟာဉာဏ်ရည်တုနည်းပညာ
ကမ္ဘာတလွန်မှာပျက်စီးမှုကြီးမားတဲ့ငရင်တွေလှုပ်ခဲ့ပေမဲ့ဘယ်သူမှကြိုးပြီးမသိခဲ့ကြဘူးလို့ဩစတြေးလျရှိတဲ့တက်ဆတ်စတိတ်ကသူယူတီကဘူမိယူပပေတာပေါမခစာကေးဖာမိုကပြောပါတယ်။
UT တုတ်တဲ့တနာအဖွဲ့ဟာလုံခဲ့တဲ့နှစ်နှစ်အတွင်းလှုပ်ခတ်ခဲ့တဲ့ငရင်ဆိုင်ရာအချက်လက်တွေနဲ့AIမီးပညာကိုသုံးပြီးအပြည့်အစည်းများတဲ့ငရင်တကယ်လှုပ်မဲ့အခြေအနေကိုကြိုတင်ပြီးခန့်မှန်းဖို့အတွက်တဘာဝနဲ့ရှင်ပြီးပုံစံထုတ်ခဲ့ကြတာဖြစ်ပါတယ်။အဖွဲ့ခေါင်းဆောင်ဖြစ်တဲ့ UT တက္ကသိုလ်စီးပွားရေးဘူမိဗေဒဌာနကလက်ထောက်ပါမခရန်ကင်ချန်းကတော့ဒီပြိုင်ပွဲမှာ ယ်လို့လည်းပြောပါတယ်
Because of the competition we have a very good depth sense and
ကျွန်တော်တို့ကတကယ်ငလျင်လှုပ်ချိန်မှာရတဲ့အချက်လက်တွေနဲ့စမ်းသပ်တာလို့တိတ်ကိုအရေးကြီးတဲ့စမ်းသပ်မှုနဲ့အချက်လက်ကောင်းတွေရခဲ့တာကြောင့်ပ
ါအခုရခဲ့တဲ့ AI model မှာခံမှန်းချက်အတွက်အချက်လက်တွေကိုထည့်ပေးပြီးပုံစံထုတ်ရပါတယ်ဒါကိုလူသားတွေလှုပ်ဖို့အတွက်တော်ခက်တယ်လို့လည်းချမ်းကပြောပါတယ် UT ဖွင့်တဲ့လက်တွဲပြီးလှုပ်ဆောင်နေတဲ့ Texas ပြည်နယ်ငရင်တိုင်းတာရေးကွန်ရက် TexNet ကစုံစမ်းစစ်ဆေးမှု Alexandra Safari Dick ကတော့
We could identify which are the parameters of the ground model
လေမလောက်ခင်မှာမြေပြင်လှုပ်ရှားမှုဒါမှမဟုတ်လျှက်စစ်တန်လိုက်တဲ့တိုင်းတဲ့စနစ်မှာတွေ့ရတဲ့အပြောင်းလဲတွေကိုစစ်ဆေးနိုင်ပါတယ်ဒါကြောင့်အဲ့ဒီမှာအပြောင်းလဲတွေတွေ့မယ်ဆိုရင်တော့ငလျင်လှုပ်တော့မယ်ဆိုတာကိုခံမနိုင်ပါတယ
်တချို့ငလျင်လေးတွေလှုပ်မယ်ဆိုတာကိုတည်င်းတစ်ပတ်လောက်ကြိုးပြီးခံမနိုင်တဲ့နဲ့အများစုကတော့လှုပ်ခါနီးမှပဲပြောနိုင်တယ်လို့သူတို့အဖွဲ့ကပြောပါတယ်
the most accurate prediction may come just immediately.
တိတိကျတဲ့ခံမှန်းချက်ကိုတော့လောက်ကနီးမှာပဲခံမှန်းနိုင်မှာပါဒါပေမဲ့ကနဦးသတိပေးချက်စနစ်အတွက်တော့ငလျင်မလောက်ခင်ကလေးမှာပဲသတိပေးဖို့လုံလောက်တဲ့အချိန်ရှိပါတယ
်သူတို့အဖွဲ့ဟာနောက်မှလှုပ်မဲ့ငရင်တွေကိုခံမှန်းနိုင်ဖို့အတွက်ပထဝီအနေအထားအမျိုးမျိုးမှာလှုပ်ခဲ့တဲ့ငရင်ဆိုင်ရာအချက်လက်တွေကိုသုံးပြီးစမ်းသပ်မှုတွေလုပ်နေပါတယ်
မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတစ်ပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့ဗိုလ်လူနေမြေဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေတင်ဆက်ပါတော့မယ်။ပထမဦးဆုံးမြေကြီးဩဇာနဲ့စတင်ပါတယ်။မြန်မာနိုင်ငံမှာစံစည်းစီစည်းတွေအသားငါးစည်းတွေခေါင်ခိုက်အောင်စည်းတက်နေပေမဲ့အခုချိန်ဟိန္ဒီအကုန်စည်းစည်းတွေကတော့မဖြစ်စလောက်ငွေကြေးနဲ့ဝယ်လို့ရတဲ့အထိစည်းတွေထိုးကျနေတာကြောင့်စိုက်ပျိုးတဲ့တောင်သူတွေဖို့ရှုံးပေါ်နေကြပါတယ်။ဒီကြောင့်ကိုခမောင်စိုးမင်းကအခုလိုစုစည်းတင်ပြထားပါတယ
်မြန်မာနိုင်ငံမှာစံစည်းစီစည်းတွေအသားငါးစည်းတွေခေါင်ခိုက်အောင်ဈေးတက်နေပြီမဲ့အခုအချိန်ရာသီပေါ်ဟင်းသီးဟင်းရွက်ဈေးတွေကတော့မဖြစ်စလောက်ငွေကြေးလေးနဲ့တင်ဝယ်လို့ရတဲ့အထိဈေးတွေထိုးကျနေပါတယ်အဲ့ဒီအတွက်ဟင်းသီးဟင်းရွက်စိုက်ပျိုးတဲ့တောင်သူတွေဟာလုံးလုံးနီးပါးအရှုံးပေါ်နေကြပါတယ်တောင်သူလယ်သမားတွေဟာပုံမှန်အားဖြင့်ပင်မစိုက်ပျိုးသီးနှံပေါ်ပြီးနောက်စောင်းသီးနှံအဖြစ်ဟင်းသီးဟင်းရွက်ကုန်စိမ့်ကိုအချိန်တိုတိုအတွင်းစိုက်ပျိုးနိုင်ကြပါတယ်အထူးသဖြင့်မြေရချောင်းရကြပြီးတောင်ထွန်းတဲ့မြေနုကျွန်းတွေပေါ်မှာဆိုရင်ဟင်းသီးဟင်းရွက်တွေကိုစိုက်ပျိုးရမှာအလွယ်တကူအောင်မြင်ကြပါတယ်။ဒါပေမဲ့လည်းအခုအချိန်မှာအဆအဆစိုက်ပျိုးစရိတ်တွေဈေးကြီးနေတဲ့အတွေ့ထွက်ရှိလာတဲ့ဟင်းသီးဟင်းရွက်ကုန်စိမ့်တွေရဲ့ဈေးကမဖြစ်စလောက်အထိထိုးကျသွားတော့တချို့တောင်သူတွေဆိုရင်စိုက်ခင်ထဲမှာဒီအတိုင်းပစ်ထားတာရှိတယ်လို့တချို့ကလည်းကျွဲနွားတလေးဆန်တွေကိုကျွေးကုန်ကြပါတယ်။အဲ့ဒီလိုခရမ်းကျင်သည့်ပန်းမုံလာနဲ့ဂေါ်ဖီအပါအဝင်ဟင်းသီးဟင်းရွက်ဈေးတွေထိုးကျကုန်ရတဲ့အဓိကအကြောင်းရင်းထဲမှာဈေးကွက်ကကျင်းပြီးလမ်းမဆက်သွယ်ရေးခက်ခဲလို့တည်ယူပို့ဆောင်ရေးအဆင်မပြေတာကလည်းအဓိကအချက်တစ်ချက်ဖြစ်ပါတယ်အဲ့ဒီနေရာမှာလမ်းမဆက်သွယ်ရေးခက်ခဲတယ်လို့ပြောရတာကတော့လမ်းမကောင်းတာလမ်းမပေါက်တာကိုဆိုလိုတာမဟုတ်ပဲနိုင်ငံရေးအခြေအနေမတည်ငြိမ်ပြည်တွင်းစစ်ဖြစ်ပွားနေတဲ့အတွက်တနေရာကနေတနေရာဝေးတဲ့ဒေသတွေကိုအချိန်မီတည်ယူပို့ဆောင်နိုင်ခြင်းမရှိတာပဲဖြစ်ပါတယ်အဲ့ဒီအတွက်မိမိစိုက်ပျိုးကြတဲ့ဒေသမှာပဲစုပြုံရောင်းချကြတဲ့အတွက်ဈေးတွေထိုးကျကုန်တဲ့အချက်အချက်ဖြစ်ပါတယ်ဒါအပြင်ဟင်းသီးဟင်းရွက်စိုက်တောင်သူတွေဟာစိုက်ပျိုးတဲ့အစ်စ်မှာပဲရပ်နေပြီးကုံချောအနေနဲ့ထုတ်လုပ်ဖို့ဈေးကွက်တိုးချဲ့ဖို့ကိုမလုပ်နိုင်ကြရင်တော့ဒီလိုအဖြစ်မျိုးကိုဆက်လက်ကြုံတွေ့ရနိုင်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်ဒါနဲ့ပတ်သက်ပြီးမြေလတ်ဒေသမှာတောင်သူလယ်သမားအရေးတင်နန်းတွေပို့ချနေသူတဦးကအခုလိုပြောပါတယ်
ကျွန်တော်တို့ကုံစိမ့်နေတဲ့ဆောင်းတဲ့အခါဂိတ်တွေတားဆီးတဲ့ဟာမြန်မြန်ဆန်ဆန်ဈေးကွက်ထဲကိုရောက်သွားဖို့ကတူတာဘူးအဲ့ဒါကတော့ဟိုချို့တက်နေရဲ့လက်ရှိအချိန်ကြီးရဲ့အဓိကအချက်ပေါ့ဗျအဲ့ဒါကတော့ကျွန်တော်တို့လက်ရှိအချိန်မှာတော့ဟိုဘယ်လိုမှမဖြစ်နိုင်ဘူးပေါ့ဗျအဲ့တော့နောက်တစ်ခုကကြတော့ကျွန်တော်တို့ကဒီစိုက်ပျိုးထုတ်လုပ်တယ်ဆိုတဲ့ဇာတ်ရှိတယ်စိုက်ပျိုးထုတ်လုပ်တယ်ဆိုတဲ့အခါမှာဥပမာခန်းကျင်ကြီးပေါ့ခန်းကျင်ကြီးကိုခန်းကျင်ကြီးလိုပဲဒီဒီအောင်ထွက်လာရင်ဈေးတွေကိုတွားပြီးရောင်းတယ်တိုင်းတွေကိုသွင်းတယ်ဒါတော့ပဲအော်ခင်းရင်ကြီးကနေယူလုပ်တယ်ဥပမာပေါ့နော်ယူလုပ်တယ်ဆော့လုပ်တယ်အဆောက်အဦဖြင့်အဲ့လိုကျွန်တော်တို့ production ဘိုင်းတွေကိုကျွန်တော်တို့တောင်းသူရင်းကအလန့်ဝေးနေတာကြအဲ့ဒီအပိုင်းတွေကိုမသွားနိုင်ဘူးပေါ့နော်နောက်တတိယအချက်ကကျွန်တော်ဈေးကွက်ပေါ့ဒီကျင်းမြောင်းတဲ့ဈေးကွက်ကိုပြတ်မှတ်ထားပြီးတော့မှ တောင်သူတွေကလုံနေကြတာဟိုစက်သွန်ဆိုရင်လည်းအဲ့လိုမျိုးပေါ့နော်ချင်းကြီးကစက်သွန်အဝယ်ပေးလိုက်တယ်ဆိုတာနဲ့စက်သွန်ချက်ချလို့မရဘူးအပင်နေပေါက်လာတယ်ကကအကုန်ခံလူသမားအကုန်ခံပြီးချောင်းနေတယ်မှာမြစ်နေတယ်မှာလွန့်ပြရတယ်သွတ်ပြရတယ်တခါတည်းဆိုရင်ခန်းကျင်သည်ဒီဟိုနွားကျွတ်ပြရတဲ့အခြေအနေမျိုးတွေပေါ့ဒီကုံစိမ့်တွေကပုံသွားတဲ့အချိန်မှာဘယ်လိုမှကယ်လို့မရတော့ဘူးဒါပုတ်တာတို့တာဒီဘာညာဆိုတော့ဖြစ်တာတန်တဲ့ကုံတွေကမရောရရင်ကျွန်တော်တို့လောင်းထားလို့ရသေးတယ်ကုံစိမ့်ကတော့တည့်ရတိုင်းမရောရရင်လွန့်ပြင်းမယ်နွားကျွေးမယ်အဲအဲ့လိုမျိုးဖြစ်ကုန်တာပေါ့ဗျာဒါတောင်းတဲ့ဒုက္ခရောက်ရတဲ့အခြေခံအချက်တွေချုပ်တဲ့မှုကြောင့်ဒုက္ခရောက်ရတဲ့အကြောင်းပါပဲ
ဒါအပြင်တောင်သူတွေအနေနဲ့စောင်းသီးနှံအဖြစ်အထားခံအချောက်ခံလို့ရတဲ့ကာလာတို့ပဲအမျိုးမျိုးနဲ့ပြောင်းမှုတို့လိုတခြားသီးနှံတွေကိုမျှတအောင်စိုက်ပျိုးတာနဲ့ပါပြီးအဓိကငွေဖြစ်လွယ်တဲ့ဟင်းသီးဟင်းရွက်ရာသီစာကုံတစ်ခုတည်းကိုပဲစုပြုံစိုက်ပျိုးကြတာဟာလဲဈေးကွက်ထဲမှာဘုံဘောလောဖြစ်အောင်လုပ်လိုက်တယ်လို့ဖြစ်တယ်လို့ယူဆကြသူတွေလည်းရှိပါတယ်အခုလိုအနေထားမှာဈေးကွက်ဆိုတာဟာလေစိုက်ပျိုးတဲ့တောင်သူတွေရဲ့အနီးဝန်းကျင်မှာပဲဖြစ်နေပြီးအဝေးကိုသွားရောက်ရောင်းချဖို့ကလည်းလုံခြုံရေးအခြေအနေကြောင့်အခက်အခဲတွေရှိနေကြပါတယ်။တခါနိုင်ငံတကာကိုတင်ပို့ဖို့အတွက်ကြတော့လေအေးကန်းနဲ့တည်ယူပို့ဆောင်ရေးစနစ်ကိုသုံးနိုင်တဲ့အခြေအနေမရှိသေးတဲ့အတွက်ဒီအဆင့်ကလည်းအလန်းကွာဝေးနေပါသေးတယ်။ဒီလိုအနေအထားတွေနဲ့ပတ်သက်ပြီးမြေလက်ဒေသမှာတောင်သူလက်သမားအရေးတင်နန်းတွေပို့ချနေသူကပဲအခုလိုဆက်ပြောပါတယ်
။ကုန်စင်းစိုက်တာတော့တောင်သူလက်သမားတွေကုန်စင်းရတော့အပြစ်တော့မဟုတ်ပါဘူးဗျာ။တကယ်တမ်းကျတော့သူစိုက်ချင်ပါပဲလေ။ကုန်စင်းကသူကငွေပေါ်လာကြတော့မြန်တာ哦။ကျွန်တော်တို့တောင်သူတွေကတယောက်ယောက်ကဂိုက်တယ်ထင်းပြီးကမှဂိုက်တယ်ဆိုပြီးကမှစိုက်တယ်လှုပ်လိုက်လှုပ်တယ်ဆိုရင်အခြားတောင်သူတွေကလည်းလိုက်လှုပ်ကြတာ။အဲ့လိုကြတော့အကုန်လုံးဒီထွက်လာတဲ့ကုန်ကပုံသွားတာပေါ့ဗျာဟို supply နဲ့ demand နဲ့မမျှတော့ဘူးဗျာ supply ကများပြီး demand နဲ့နဲ့တဲ့အခြေအနေမျိုးကိုရောက်သွားတာပေါ့သူကဟိုဘာ site ကိုကဒါ site ဆိုတဲ့အမေဆုံး site ပြူးရေးကိုမသွားနိုင်ကြဘူးပေါ့မသွားနိုင်ကြဘဲနဲ့အရေးချီကြည့်နေကြတယ်တယောက်ကခင်းရင်ဒီ site လို့ကြိုက်လာတယ်ဆိုတော့အာယောဝိုင်း site ကြတာခင်းရင် site ကြရင် site ကြရင် wine site ထွက်လာတော့အများကြီးထွက်ပုံသွားတော့ဈေးကြီးကြတယ်အဲအဲ့လိုအဲ့ဒါကိုခံရတာဒါတန်မြာလဲနေတဲ့ပြဿနာပါမယ်တကယ
်တော့တောင်သူလယ်သမားတို့ရဲ့အရေးကိစ္စနဲ့ပတ်သက်ရင်လွတ်လပ်တဲ့တောင်သူလယ်သမားအဖွဲ့အစည်းတွေဖွဲ့စည်းလှုပ်ရှား권လိုအပ်ပါတယ်ဒါမှသာအဲ့ဒီအဖွဲ့အစည်းတွေကအစိုးရကိုအကြံဉာဏ်တွေပေးနိုင်တယ်လို့ဈေးကွက်ရှာပေးတာကုန်သည်တွေကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဘောင်းကူပေးတာတွေအပါအဝင်တောင်သူလယ်သမားတွေရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမြင့်တင်တာတွေလှုပ်ဆောင်နိုင်မှာဖြစ်ပါတယ်အခုအချိန်လိုစစ်အာဏာသိမ်းထားတဲ့ကာလမှာတော့တခြားအင်အားစုတွေလိုပါပဲတောင်သူလယ်သမားအဖွဲ့အစည်းတွေလည်းလွတ်လပ်စွာရည်တည်ခွင့်လှုပ်ရှားခွင့်မရကြပါဘူးဒါကြောင့်အစိုးရကလည်းအာမပေးအဖွဲ့အစည်းဖွဲ့ခွင့်လည်းမရကြတော့တောင်သူလယ်သမားတွေရဲ့ဘဝဟာတိုးတက်မလာနိုင်ဘူးလို့အဆိုပါတောင်သူလယ်သမားအရေးတင်နန်းပို့ချပေးနေသူကပဲပြောပါတယ်
တောင်သူတွေတက်ညီတက်ညီလုပ်တယ်တောင်သူလယ်သမားအဖွဲ့အစည်းတွေကလည်းနိုင်ငံရေးအခြေအနေတွေအရအဖွဲ့အစည်းနိုင်မှုအကောင်အောင်မလုပ်နိုင်ဘူး။အဲ့အရာကြောင့်တောင်သူတွေဟာနည်းလည်းမထူဘဲနဲ့ဖြစ်နေရပါဗျာ။အစိုးရခေတ်အဆက်ဆက်မှာဒီလိုရပ်တန့်နေကြတာဟိုခုနပြောတဲ့လိုအပ်ချက်တွေမဖြေဘဲနဲ့တောင်သူဘဝတိုးကိုမတိုးတတ်နိုင်ဘူးဆိုတာကိုကျွန်တော်ဒိဋ္ဌိပြောလို့ရတယ်။တောင်သူမအဖွဲ့အစည်းတွေမထူထောင်နိုင်ဘဲနဲ့ဒီကိုသူတို့ထွက်လာတဲ့သိနိုင်တွေကိုဒီ production ဘက်ကိုမသွားနိုင်ဘဲနဲ့ marketing တွေကိုကိုယ်ကိုယ်တိုင်ရောင်းရင်းဝယ်တာတွေကိုတောင်သူတွေကိုယ်တိုင်ဆောင်ရွက်နိုင်ဘဲနဲ့ပေါ့ဗျာ။နောက်အစိုးရကတကယ်ထက်ကြီးကြီးရောက်ရောက်မကူညီနိုင်မဲနဲ့ကောင်းကင်မှာဘဝမတိုးတက်နိုင်ဘူးလို့ဧကန်ဒိဋ္ဌပြောနိုင်တယ်
။ထိုင်းအိန္ဒိယနဲ့ဗီယက်နမ်အပါအဝင်အိန္ဒိချင်းနိုင်ငံအများစုမှာလေယာစိုက်ပျိုးရေးဟာအဓိကတိုင်းပြည်ရဲ့စီးပွားရေးဖြစ်တဲ့အတွက်တောင်သူလယ်သမားတွေအတွက်ကူညီထောက်ပံ့မှုတွေကိုအခြေအနေအရရဖြစ်စဉ်ပေါ်မူတည်ပြီးပေးတာတွေရှိပါတယ်။အဲ့ဒီအထဲမှာသီးနှံပျက်စီးလို့သီးနှံဈေးကွက်ပြက်လို့စတာတွေမှာအကူအညီပေးဝင်ရောက်ထိန်းညိတာတွေလည်းရှိပါတယ်မြန်မာနိုင်ငံမှာလည်းလေယာစိုက်ပျိုးရေးသီးနှံထုတ်လုပ်ရေးအတွက်တောင်သူလယ်သမားတွေကိုအကူအညီပေးရမယ်ဆိုပြီးဥပဒေပြုအတိလင်းပြဋ္ဌာန်းထားပေမဲ့လက်တွေ့မှာတော့ထိရောက်တဲ့အဆင့်ရောက်အောင်ကူညီတာမျိုးစစ်အာဏာရှင်အဆက်ဆက်မှာမတွေ့ခဲ့ရပါဘူးအဓိကစပါးပဲနဲ့စီထွက်သီးနှံစိုက်ပျိုးကြတဲ့တောင်သူလယ်သမားတွေကစိုက်ပျိုးစရိတ်ချင်းငွေထုတ်ပေးတာနှစ်စဉ်ရှိပေမဲ့ဟင်းသီးဟင်းရွက်ရာသီစာကုန်စည်စိုက်ပျိုးရေးသမားတွေကိုတော့အကူအညီပေးတာမျိုးမရှိပါဘူးခင်ဗျာ
။ဘုခမဆိုဘီရဲ့မြေကြီးဩဇာပါ နေ့စဉ်ဘဝကိုလွတ်လပ်မှုတွေနဲ့ဖြတ်သန်းနေကြတဲ့လူငယ်တွေဟာတချို့ပြန်အနာသိမ့်တာကိုစန့်ကျင်ဟန်ကနေလက်နက်ကိုင်းပြီးတော့အနာသိမ့်စစ်တပ်တဲ့တိုက်ပွဲတွေဆင်နွှဲနေကြပါတယ်ဒီလိုအချိန်ဟုန်မြင့်လာနေတဲ့နှစ်ဖက်စစ်ပွဲတွေကြားမှာတစ်ဖက်တစ်လမ်းကနေပေါ်ပေါ်နေတဲ့မွန်ပြည်နယ်ကဒေသကာကွယ်ရေးတပ်ဖွဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဒုတိယပိုင်းအနေနဲ့ဟောက်စာကအခုလိုတင်ဆက်ထားပါတယ်
ပြည်ကြဲဘက်ကမွန်ပြည်နယ်အောက်ပိုင်းဒေသတွေမှာစစ်ရဟုတ်ရှားနေတဲ့မွန်ဒေသကာကွယ်ရေးတပ်ဖြစ်တဲ့ရေဘလူးရဲ့တော်လှန်ရေးခေါင်းဆောင်နဲ့ဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးခဲ့ပြီဖြစ်ပါတယ်။အခုဒုတိယပိုင်းကိုဆက်လက်နှာစင်ကြအောင်ဗျာ
။ကျွန်တော်တို့ဒီလူငယ်လေးကိုပြန်ထိန်တဲ့အခါကျတော့ကျွန်တော်တို့တွေကတော့စစ်တင်တန်းတက်ခဲ့ရတော့နော်စစ်တင်တန်းတက်ခဲ့ရတဲ့ဒီ KMU ရဲ့ဟိုဦးစီးဦးဆောင်မှုနဲ့ပေါ့ကျွန်တော်တို့ဒီစစ်တင်တန်းလေးပြတ်တယ်ဟိုစစ်ပညာလေးကျွန်တော်တို့ပြန်ပြီးတော့မြှောင်းဝေပေးတယ်ဗျာ။မြှောင်းဝေပြီးတော့ကျွန်တော်တို့ဒီလူငယ်တွေကိုပြန်ထိန်းသိမ်းရတဲ့အခါလာမှာတော့ကျွန်တော်တို့ဒီစစ်မိတ်ဆိုတာနဲ့လည်းတွားရတယ်ပေါ့လက်နက်ကိုင်လမ်းစဉ်ဖြစ်နေတဲ့အတွက်ကြောင့်မို့စစ်မိတ်ဆိုတဲ့ပုံစံမျိုးနဲ့တွားရတယ်နောက်တစ်ချက်အပါလဲဆိုတော့အဲ့ဒီစစ်မိတ်ချက်ကိုအမိတ်ချက်ကိုအပူပြီးတော့ကျွန်တော်တို့ထိန်းကိုရလွယ်တာကတော့ဂရဝတရားပေါ့ဗျာဂရဝတရားရှိဂရဝတရားရှိကြတယ်ကျွန်တော်တို့ဘောဇဘာသာတွေကတော့ဟိုတယောက်ပေါ့တယောက်ကောင်းလို့ရှိရင်တော့ဒီကျွန်တော်တို့ဟိုမိတ္တတရားတွေတော့ပြန်ပြီးတော့အကျိုးသက်ရောက်မှုပြန်ခံစားရမှာပဲလေဘာလို့လဲဆိုအဲ့လိုမျိုးအခြေအနေမျိုးတစ်ခုမှာကျွန်တော်တို့လူငယ်တွေအများကြီးဟိုပြောဆိုရမခက်ဘူးပေါ့နော်ဖိန်တန်းရတာလည်းလွယ်ကူတယ်နောက်တစ်ခုကလည်းဟိုအမိတ်နဲ့တွားမယ်ဆိုလို့ရှိရင်လည်းအမိတ်နာခံမှုအပြည့်အဝရှိတယ်ဗျလူငယ်ကိုထိန်းသိမ်းရတဲ့အပေါ်မှာတော့အများကြီးမခက်ခဲပါဘူးဗျဟုတ်ကဲ့ကြီးမားဆုံးဆုံးရှုံးမှုဆိုလို့ရှိရင်တော့ကျွန်တော်တို့မိသားစုတွေပေါ့မိသားစုတွေကတော့ဟိုအကြီးမားဆုံးအဆုံးရှုံးမှုပဲလေကျွန်တော်ရဲ့မိဘတွေနဲ့ခွဲရတယ်နောက်တစ်ခုကဟိုအမေကလည်းတော်မစို့အသက်ရွယ်ကရရတယ်အသက်ရွယ်ရရတယ်ဆိုတော့ဟိုဘယ်လိုမျိုးအခြေအနေမျိုးမှာဘယ်လိုကြုံတွေ့ရမယ့်အခက်အခဲတွေကိုကျွန်တော်တို့ကအတိအကျမသိနေနိုင်ဘူးဗျာမသိနေနိုင်တော့ဒါတွေကိုပဲတွေးပြီးတော့ဟိုဒါမေ့ရောစိတ်ပူမေ့ရောเนาะကိုမေ့ရဲ့အပေါ်မှာဒါကတော့ကျွန်တော်တို့ကဟိုအကြီးမားဆုံးအဆုံးရှုံးမှုတစ်ခုလို့ပဲကျွန်တော်ကတော့ထင်ရဗျာဟုတ်ချားဟာတော့ကျွန်တော်တို့ကအထူးတူမရှိပါဘူးဗျာဟုတ်မရှင်အောင်မြင်တဲ့မရှင်တွေကတော့တော်တော်များများတော့ရှိခဲ့တယ်ကျွန်တော်တို့အဲ့လိုအခုကြီးနေတော့ကျွန်တော်တို့အရေးတွက်တာတော့မရှိဘူးဗျာရာကနေခြီးပြီးတော့ရှိမှာဗျာဒါဆိုကျွန်တော်တို့ဒီတလဝိုင်းဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုရေဘလူးအဖွဲ့ကိုတူတောင်ခဲ့တာဒါနှစ်နှစ်ပြည့်ပေါ့နော်နှစ်နှစ်ပြည့်ပြီဆိုတော့ဟိုတော်တော်လေးကိုလည်းမရှင်တွေကျွန်တော်ပြုလုပ်ခဲ့တယ်အောင်မြင်တဲ့မရှင်ရှိတယ်လို့မျိုးမရှင် free ကိုရွာတဲ့အကန့်ကန်နာမျိုးတွေလည်းရှိတယ်ဗျာဟိုသတင်းပေါက်ကြားလို့ကျွန်တော်တို့ကခံရတာလည်းရှိတယ်ပေါ့ဒီတိုက်ပွဲတွေမှာလည်းကျွန်တော်တို့ဘက်ကဆုံးရှုံးမှုတွေလည်းရှိတယ်ကျွန်တော်ဆိုရင်လည်းကားဆုံးရှုံးခဲ့ရတယ်ပေါ့နော်ဆိုင်ကယ်ကျွန်တော်တို့ဒီစခန်းအတုံးဆိုင်ကယ်တွေလည်းဆိုင်ကယ်မို့လို့ကျွန်တော်တို့ဆုံးရှုံးခဲ့ရတယ်တံပဲကျွန်တော်တို့ကဟိုဘယ်လိုပြန်တွေးလိုက်လဲဆိုတော့ဒါအလုံးလုံးနေလည်းဖြစ်တယ်အလုံးလုံးရဲ့အပေါ်မှာဖြစ်ရတဲ့အကြောင်းမို့လို့ဟိုကျွန်တော်တို့တွေကဒီလိုပဲပြန်ပြီးတော့ပြန်ဖြေတယ်ပေါ့နော်အကောင်းဆုံးဖြစ်အောင်ဘယ်လိုပြီးတော့ဟိုပြန်ပြီးဆွမ်းဆောင်ရမလဲရန်သူကိုဘယ်လိုပြန်ပြီးတော့ခြေပရမလဲတော်လှန်ရမလဲပေါ့နော်ဒါတွေကိုပဲကျွန်တော်တို့ဟိုနေ့စဉ်နေ့နဲ့မျှပြန်ပြီးတော့ပြန်သုံးကြတယ်ပြန်တွေးရပါတော့အကောင်းဆုံးဒီမရှင်တွေကိုပို့ဆောင်ဖို့အတွက်ပဲကျွန်တော်တို့အမြဲတမ်းတွေးခေါ်နေရတယ်ပေါ့ဟုတ်ကဲ့ကျွန်တော်တို့ကတော့လက်ရှိပြည်သူလူထုကကူညီတဲ့ပတ်ဝန်းမှုတွေနဲ့ပဲကျွန်တော်တို့ရက်တည်နေရတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတော့အသာဆုံးအရာတွေကတော့ဒီချိန်မှာတော့ပြည်သူလူထုပဲဗျဟိုပြည်သူလူထုဘက်ကကျွန်တော်တို့ကိုပေါ့နော်အမြဲတမ်းအခုလိုမျိုးဒါအိုအနောက်ဘက်ကနေကျွန်တော်တို့ပတ်ဖို့ပေးတယ်ဆိုတော့ဆိုနေတဲ့ခြေနေမျိုးမှာကျွန်တော်တို့ကဟိုပြည်သူလူထုဆိုရင်တော့အမြဲတမ်းကျွန်တော်တို့ကိုးကွယ်တယ်ဗျပြည်သူလူထုတွေကအဒီရောမကောင်းဘူးဒီလိုမလုပ်လို့ဆိုလဲကျွန်တော်တို့ရှောင်တယ်မလုပ်ဘူးပေါ့နော်ဒီပုံစံမျိုးပေါ့ဟိုမရှင်တွေပြုလုပ်မယ့်နေရာမျိုးတွေဆိုရင်တော့မှပြည်သူလူထုထိခိုက်မယ့်ပုံစံမျိုးဆိုရင်တော့ကျွန်တော်တို့မလုပ်ဘူးဗျအဖိတ်စင်ရှိမှဆိုတာကတော့စစ်မှာတော့ကျွန်တော်တို့အစကလေးကတော့နားလေပေါ့နော်စစ်တိုင်းတော့အဖိတ်စင်ရတော့ရှိမှာပဲဒါပေမဲ့ဒီလိုအဖိတ်စင်တွေကင်းဝေးအောင်ပေါ့နော်ပြည်သူလူထုမထိခိုက်အောင်ပဲကျွန်တော်တို့အမြဲတမ်းချိန်နေဟိုမရှင်တွေမှာဆိုလို့ရှိရင်ပေါ့အကယ်၍ပြည်သူလူထုတွေကြားညံ့ပြီးပိုင်အမဲပုံစံမျိုးနဲ့မှကျွန်တော်တို့ဒီစစ်ကောင်စီကိုတော်လှန်နေရမယ့်ပုံစံမျိုးဆိုလို့ရှိရင်လည်းအဲ့လိုမျိုးအဲ့လိုအခြေအနေမျိုးမှာကျွန်တော်တို့မရှင် free ွားတဲ့အပိုင်းတွေကိုလည်းအများကြီးနောက်ဆုတ်လာတဲ့အပိုင်းတွေအများကြီးရှိတယ်ပေါ့ဗျပြည်သူကိုတော့အမြဲတမ်းအားကိုးတယ်ကျွန်တော်တို့တွေကနောက်တစ်ခုကပြည်သူတွေနဲ့လည်းအမြဲတမ်းတတ်တမ်းပင်ရှိတယ်ဗျဟုတ်ပြည်သူတွေမကြိုက်တဲ့အရာမျိုးဆိုလဲကျွန်တော်တို့တွေကတော့ဘာမှမလုပ်ဘူးနောက်တစ်ခုကဂျားထဲမှာပြည်သူတွေကပေါ့နော်ကျွန်တော်တို့ဒီဟိုအခက်အခဲဖြစ်နေတဲ့အရာမျိုးတွေပါလေရှိနေတယ်ဆိုရင်တော့မှကျွန်တော်တို့ဝိုင်းဝန်းဖြည့်ရှင်းပေးတဲ့အပိုင်းမျိုးတွေလည်းရှိတယ်ဗျဟုတ်ကဲ့ပါတော်လည်းရင်းနှီးမပတ်သက်နေတဲ့သူတွေကတော့ဟိုရှိကောင်းလည်းရှိမှာပေါ့ဗျာမရှိရင်လည်းမရှိဘူးပေါ့နော်ဒါပေမဲ့ဒီအခြေအနေမျိုးမှာတော့တော်လည်းရေးကို ဒါဟိုခေါင်းထဲမှာထည့်ထားပေးပါနော်ဟိုစိတ်တနေရာလောက်မှာတွေးတွေးထားပေးပါဦးဗျာဘာလို့လဲဆိုတော့တော်လင်ရေးဆိုတာကလည်းဒါတနိုင်ငံလုံးအရေးနဲ့တက်ဆိုင်နေတဲ့အရာဖြစ်နေတဲ့အတွက်ကြောင့်မို့အပျော်ပါးလေးတွေလည်းရှော့ကြပါဦးနော်အပျော်ပါးလေးတွေလည်းရှော့ပါနောက်တစ်ခုကလည်းအဲမျိုးဒီစီးရီးသတင်းလေးကိုလည်းအမြဲတမ်းနားထောင်ပါပြီးကြောင်းမဲ့သတင်းအချက်အလက်မျိုးတွေခိုင်လုံမဲ့သတင်းမျိုးတွေကိုလည်းအမြဲတမ်းနားဆွေးပါဘာလို့လဲဆိုတော့ဒီတကယ်တမ်းမြို့သိမ်းပွဲတွေပါတယ်ကြီးကြီးမားမားဒါဖြစ်လာခဲ့တဲ့ခါကျရင်လည်းဟိုပြည်သူလူထုတွေအနေနဲ့ပေါ့ဗျအဲ့လိုမျိုးအမြဲတမ်းတရင်လေးအစမပြတ်နားထောင်အောင်တဲ့ခါကျရင်ဒါဘလို့ကြိုတင်ကာကွယ်ရမလဲဘလို့ကြိုတင်ရှောင်သိမ်းရမလဲဆိုတဲ့ပုံစံမျိုးကိုလည်းပို့ပြီးတော့ပြနေနိုင်တယ်နောက်တစ်ခုကကျွန်တော်တို့အနေနဲ့ဒါပြည်ဟိုတော့တော်လရေးကိုအမြဲတမ်းစိတ်ဝင်စားရှိနေတဲ့ပြည်သူတွေကိုပြောချင်တာကတော့ကျွန်တော်တို့တွေဒီ2024မှာအကောင်းဆုံးကြိုးပမ်းရမယ်နေပြီးတော့အများကြီးကျွန်တော်ဘက်ကပြင်ဆင်ထားတာတွေရှိတယ်ပေါ့ဒီကြားထဲမှာကျွန်တော်တို့မက်ချင်နားနေတယ်ဆိုရင်တော့မှကျွန်တော်တို့တွေဒီနားနေတဲ့အနောက်ကွယ်မှာဟိုအများကြီးစစ်နဲ့ပတ်သက်တဲ့အရာတွေပေါ့နော်ကျွန်တော်တို့ဝယ်ယူစုဆောင်နေတယ်အကောင်းဆုံးတိုက်ပွဲဝင်ပါမယ်လို့ဒါတိတိကျကျကိုကျွန်တော်ခွန်အားတည့်ရဖြစ်စေချင်ပါတယ်ဒီကနေ့အသိပေးချင်ပါတယ်ခင်ဗျာဟုတ်ကဲ့ပ
ါမွန်တေတာကာကိုရဲ့သက်ဖွဲ့ခေါင်းဆောင်ပြောပြပေးသွားတဲ့သူတို့ရဲ့လက်ရှိအခြေအနေပဲဖြစ်ပါတယ်နောက်တစ်ပတ်မှာလည်းဒီစစ်စင်မှာဘယ်လိုတွေပါဝင်ကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ
ခီးသောအစီအစဉ်ကိုတင်ပြပြီးအခုတော့အမေရိကန်နိုင်ငံရေးကိုဆက်လက်တင်ပြပါမယ်ယူကရိန်းကိုရုရှားဘက်ကစစ်ရေးအရာတိုးပြီးထိုးစစ်ဆင်လာတာတွေကိုဟန်တားဖို့ယူကရိန်းဘက်ကလိုအပ်နေတဲ့လက်နက်တွေထောက်ပံ့ရေးအတွက်အရေးပေါ်လိုအပ်နေတဲ့အခြေအနေကိုတင်းကိုလေးနေကဥရောပမှာရောအမေရိကန်မှာပါအရေးတကြီးဆွေးနွေးခဲ့ကြပါတယ်။အချိန်တည်းမှာလူတွေအတိဒုက္ခရောက်နေတဲ့အခြေအနေအဆုံးသတ်ဖို့ပဋိပက္ခကိုငြိမ်းချစွာအပြေရှာဖို့တောင်းဆိုတာတွေကလည်းရှေ့တန်းကိုရောက်လာနေပါတယ်။ဗရိုနီကာဘောလ်တရက်စ်အဂလီစီယပ်စ်တင်းပြပူထားတာကိုကိုသိထိုင်ဦးကပြောပြပါပါခင်ဗျာ
ကျိုရင်းနိုင်ငံဒေါညက်ခဒီတာယထာဘူတာယုန်တို့ရုရှားဘက်ကပြစ်မှတ်ကိုချိန်ရွယ်တိုက်ခိုက်တဲ့ဘုံထိမှန်တာကြောင့်တရုတ်နေကမီးလောင်ပျက်စီးခဲ့ပါတယ်ဖေဗူလာ18ရက်နေ့ကရုရှားဘက်ကတင်ထားတဲ့ယူကရိန်းနိုင်ငံ FD ဘက်ကမျိုးတဲ့ရုရှားစစ်တဲ့ခေါင်းဆောင်တွေလက်လက်ဆစ်ဆင်းနေတဲ့ပုံတွေလည်းထွက်ပေါ်လာပါတယ်ယူကရိန်းဘက်ကစိတ်သက်ခိုင်မာနေစေဆိုပေမဲ့လို့ခုခံစစ်ကိုဆက်လက်ဆင်နွှဲဖို့ပထမဆုံးလက်နက်လိုအပ်တဲ့အကြောင်းယူကရိန်းကာကွယ်ရေးဝန်ကြီး Preston Umarov ကပြောပါတယ
် In the mathematics of war
တင်ချာနီးရပဲစီးရီးကိုပြန်တွက်ကြည့်ပါစီးပွားရေးကိုကြည့်ရင်သူတို့ဘက်ကစီးပွားရေးကဒေါ်လာ1 trillion လောက်ရှိတဲ့စီးပွားရေးပါအခြေခံအားဖြင့်ကျွန်တော်တို့ကိုပေးထားတဲ့ဂရီကိုတွေအတိုင်းအချိန်မီမလုံနိုင်ကြဘူးဆိုရင်ကျွန်တော်တို့ဘက်ကလူတွေတေဆုံးမယ်နေမြေတွေဆုံးရှုံးပါလိမ့်မယ
်အမေရိကန်မျိုးသားလူကြိုရေးဂျမ်ဘေး Jake Sullivan ကတော့ ABC ရုပ်သံနဲ့မေးမြန်းခန်းမှာလောလောဆယ်အမေရိကန်အလုပ်တော်မှာရှေ့တိုးလို့မရပဲရက်နေတဲ့ယူကရိန်းကိုဒေါ်လာဘီလီယံ60တန်းကူညီပေးရေးဥပဒေချမ်းအလုပ်တော်မှာမဲခွဲဖို့အမေရိကန်အလုပ်တော်ဥက္ကဋ္ဌ Mike Johnson ကိုတိုက်တွန်းနေပါတယ
် Speaker Johnson if he put this bill on the floor
အလုပ်တော်ဥက္ကဋ္ဌ Mike Johnson အနေနဲ့ဒီဥပဒေချမ်းကိုအလုပ်တော်မှာတင်ပြခဲ့မယ်ဆိုရင်ယူကရိန်းကိုကူညီရေးပါတီနှစ်ရစလုံးကအခိုင်အမာထောက်ခံမဲပေးကြမှာပါအထက်လွှတ်တော်မှာလည်းဒီလိုထောက်ခံတာကိုကျွန်တော်တို့တွေးခဲ့ပြီးပါပြီလိုအပ်နေတဲ့ကြီးတွေဖြည့်ဆည်းပေးမယ်ဆိုရင်ယူကရိန်းအနေနဲ့ပြက်ပြက်သားသားရက်တီပြီးရုရှားကိုပြန်တိုက်နိုင်ပါလိမ့်မယ်
ယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်ခဲ့တဲ့နှစ်ပြည့်နေ့အပြင်အမေရိကန်မျိုးသားလူကြိုရေးချန်ပီယံဂျိတ်ဆူလီဗန်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါယူကရိန်းနိုင်ငံအတွက်စည်စနာဝန်ထမ်းကူညီလုပ်ကိုင်ပေးနေသူတို့ဖြစ်တဲ့ Absentia Life Chance ဘာကတော့အခုလိုသတိပေးပါလေ
ပဗီရမရှိုပရမဟာဇနမယ်ဒစ်စဗီဇနမယ
်ကျမကတော့အောင်ပွဲရမယ်ဆိုတာကိုယုံတယ်တကဘာလုံးကကျမတို့ကိုထောက်ခံနေတာတကယ်လို့ယူကရိန်းရှုံးနေခဲ့ရင်နိုင်ငံတနိုင်ငံတည်းကိုတကဘာလုံးကရှုံးနေသွားတာမျိုးဖြစ်နေပါတယ
်ယူကရိန်းနိုင်ငံကခရီးငယ်တွေကတော့စစ်ရဲ့ရိုက်ခတ်မှုဒဏ်အထံချက်တွေကိုပြင်းထန်ခံနေရပြီးတော်တော်များများခြေခွဲဝန်းနေရတဲ့စိတ်ခံစားချက်တွေကြောင့်ကြောင်းနေလဲဆင်မတက်ကြတော့ပါဘူးတင်းကြီးတွေကဗာတီကန်ဝိပုစုတောင်းပွဲမှာပုပ်ရမင်းကြီးဖရန်စစ်ကအခုလိုမြစ်တာရခံပါတဲ့
Suplico que se retrove quel podio
တရားမျှတမှုနဲ့ရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးကိုရဖို့တန်တမာရေးအရာအဖြစ်ရှာနိုင်တဲ့အခြေအနေကိုဖန်တီးနိုင်အောင်အ ਨੇ ချင်းမဲ့ဖြစ်ဖြစ်လူသားချင်းစာနာထောက်ထားကြပါလို့မြစ်တာရခံလိုပါတယ်
ယူကရိန်းသမ္မတဘလာဒိုမာဇလန်စကီကတော့လာမယ့်လတွေအတွင်းငင်းချမ်းရေးအတွက်ထိပ်သီးဆွေးနွေးပွဲတစ်ခုရှိတယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုတာကြောင့်ငင်းချမ်းရေးအတွက်မျှော်လင့်ချက်မှိန်ပြပြကိုတော့တွေ့နေရတဲ့အနေအထားဖြစ်ပါလေ
Persi Summit in Oricini Vin
ဒီနေ့ရတဲ့အချက်လက်အရာလာမယ့်နေ့ဦးမှာပထမထိပ်သီးဆွေးနွေးပွဲအခွင့်ကျင်းပပါလိမ့်မယ်။တန်တပန်ရေးအရာအချိန်ရလာတဲ့အခွင့်ကောင်းကိုလက်လွတ်ခံလို့မရပါဘူး။ဆွစ်ဇာလန်မှာဆွေးနွေးပါလိမ့်မယ်။ဒုတိယထိပ်သီးဆွေးနွေးပွဲကိုလည်းဥရောပတိုက်တနေရာမှာကျွန်တော်တို့ထပ်ဆွေးနွေးကြပါတယ်
။ထိပ်သီးဆွေးနွေးပွဲကရလာတဲ့ငြိမ်းချမ်းရေးအခြေခံဆိုပြချက်အားလုံးကိုရုရှားဘက်ကတင်ပြမယ်လို့ယူကရိန်းသမ္မတဘလော်ဒီမာဇလန်စကီးကပြောပါတယ်။ဒါမှမဟုတ်ရုရှားဘက်ကဒီဆိုပြချက်တွေကိုလက်ခံပါမယ်ဆိုတော့ပါမခံချက်တော့မရှိတဲ့အကြောင်းသမ္မတဇလန်စကီကိုယ်တိုင်ဝန်ခံပြောဆိုထားကြပါဗျာ
။အခုတော့ကဘာဒရော့ခီးသွားကြအောင်ပါ။ပြည်သက်နိုင်ငံကရှောက်သီးပွဲတော့ဒိမတ်နိုင်ငံကအလင်းရောင်ပွဲတော့ပါဝင်ဥရောပမြို့တချို့မှာအခုလို February လဆိုရင်ထူးထူးခြားခြားပွဲတော်တွေကျင်းပကြလေရှိပါတယ်။စာဒီကလာဥရောပပွဲတော်တွေရှိကိုမတ်စုမြတ်ဘုံကကဘာတော်ခီးသောအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ခင်ဗျာ
February လဟာဥရောပမှာဆောင်းရာသီလဖြစ်ပေမဲ့ထူးခြားတဲ့နှစ်စဉ်ပွဲတော်တွေကိုမြို့တော်တော်များများမှာကျင်းပကြလေရှိပါတယ်ပြင်းထန်နိုင်ငံတောင်ပိုင်းမြေထဲပင်လယ်နဲ့ဆက်နေတဲ့လှပတဲ့ပင်လယ်ကမ်းခြေမြို့တွေကမွန်တော်မြို့မှာလည်းနှစ်တိုင်းနာမည်ကျော်ရှောက်သီးပွဲတော်ကိုကျင်းပလာတာဒီနှစ်ကနှစ်60ပြည့်ဖြစ်ပါတယ်။ဥရောပမှာရသအကောင်းဆုံးလို့စံချိန်တင်သတ်မှတ်ခံရတဲ့ရှောက်သီးတွေထွက်တဲ့မွန်တော်မြို့မှာရှောက်သီးပွဲတော်ကို1934ခုနှစ်ထဲကစတင်ကျင်းပလာခဲ့တာပါ။ဒေသခံတွေကြားသိပ်ရေပန်းစားတဲ့ပွဲတော်ကိုကဘာလက်ဧည့်သည်တွေကိုဆွဲဆောင်နိုင်တဲ့ပွဲတော်တစ်ခုဖြစ်အောင်လို့မြို့တော်ဝင်ရှိသူတွေကစီစဉ်ခဲ့ရတာကရှောက်သီးပွဲတော်ရဲ့လို့1934ခုနှစ်မှာစတင်ပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။ February လမှာကျင်းပတဲ့မွန်တော်မြို့ကရှောက်သီးပွဲတော်ကိုတစ်နှစ်နဲ့တစ်နှစ်မတူတဲ့ခေါင်းစဉ်တွေနဲ့အလှပြအယုတ်ကြီးတွေကိုပုံဖော်လာခဲ့ကြပါတယ
်။ Tous les ans on décline la fête du citron sur une thématique et là cette année
on ဒီနှစ်ရှောက်သီးပွဲတော်ကျင်းပတယ်အဓိကသိစေချင်တာကိုပုံဖော်ပြလေရှိပါတယ်ဒီနှစ်ကတော့ပါရီမှာအိုလံပစ်ပွဲတော်ကျင်းပမှာမလို့အိုလံပစ်ပွဲတွေကိုဂုဏ်ပြုတဲ့ခေါင်းစဉ်ကိုရွေးပြတာဖြစ်ပါတယ
်ပြည်သူနိုင်ငံအတွက်တည်းမဟုတ်ပဲကမ္ဘာမှာထူးခြားတဲ့သစ်သီးပွဲတော်တစ်ခုဖြစ်တာမို့ပွဲတော်ကိုလာကြသူနှစ်စဉ်နှစ်သိန်းထံမှနေရှိပါတယ
် ça fait très très longtemps ça fait au moins 20 ans que j'ai envie de venir ici
ရှောက်သီးပွဲတော်ကိုကျမလာချင်တာအတော့ကိုကြပါပြီနှစ်ပေါင်း20မကရှိနေပါပြီအခုတော့အရောက်လာနိုင်ပြီမို့အိမ်မက်မက်နေတယ်လို့ပါပဲတိတ်သဘောကြပါတယ်
အချိုဘက်ကဲတဲ့မွန်တော်မြို့ကရှောက်သီးတွေကကဘာကျော်တယ်လို့ပြင်သစ်နိုင်ငံတောင်ပိုင်းဒေသရဲ့တမိုင်းနဲ့ရှေးဟောင်းအမွေနှစ်အဖြစ်လဲအရေးပါပါတယ်15ရာစုတွေကရှောက်သီးစိုက်ပျိုးရေးကိုဒေသခံတွေလှုပ်လာကြတာဒီနေ့မှာတော့ရှောက်သီးစိုက်ပျိုးရေးလုပ်ငန်း15ခုပဲကျင်းပတော့တယ်။ခုံယူစရာနိုင်ငံထွက်ကုန်တွေကိုဒရစ်နှစ်ပတ်ကြာကျင်းပတဲ့ပွဲတော်မှာအိုလံပစ်အားကစားသမားတွေအဖြစ်အလှပြရင်ကြီးတွေအပေါ်မှာမြင်တွေ့နိုင်ကြပါတယ်
။ C'est la 90e fête des citrons déjà chez nous.
ဒီနေ့ကပွဲတော်ကျင်းပတာနှစ်60ပြည့်တဲ့နှစ်ပါ။ပြည်သစ်နိုင်ငံမှာအိုလံပစ်ပွဲတော်ကျင်းပတဲ့နှစ်ဖြစ်နေတာမို့အိုလံပစ်နဲ့သက်ဆိုင်တဲ့အလှပြရုပ်ကြီးတွေကိုအဓိကပုံဖော်ထားကြပါတယ်။
အခုလိုအီယာမအယုတ်ကြီးတွေဖန်တီးနိုင်ဖို့ကျွမ်းကျင်သူတွေကရှောက်သီးလိမ္မော်သီးတန်ချိန်ရာနဲ့ချီကိုအသုံးပြုခဲ့ကြရပါတယ်
La fête du citron c'est 140 tonnes d'agrumes.
ပွဲတော်မှာရှောက်သီးလိမ္မော်သီးစုစုပေါင်းတန်ချိန်140အသီးပေါင်း5သိန်းဒီပါသုံးပြီးတော့အယုတ်ပုံကြီးတွေကိုပုံဖော်ထားပါလေ။သတင်းနှစ်ပတ်အတွင်းအချိန်ပြည့်မနာမနေပြင်ဆင်ခဲ့ကြတာပါ။ပွဲတော်ကိုသတင်းနှစ်ပတ်ကြာကျင်းပတာဖြစ်လို့အဲ့ဒီကာလအတွင်းမှာအသီးတွေပုံပြတ်မသွားအောင်အသေးချာမြန်မြန်ဆန်ဆန်ပြင်ဆင်ကြရတာဖြစ်ပါလေ။
ပြည်သက်နိုင်ငံမှာရာသီဥတုတာယာပြီးတော့ကဘာလှည့်ဧည့်သည်တွေအပန်းဖြေဖို့လာလေကြလေရှိတဲ့နိုင်ငံတာမိုင်းဒေသကမွန်တော်မြို့မှာထူးခြားတဲ့ရှောက်သီးပွဲတော်ကိုအခု2024ခုနှစ်မှာ February လ18ရက်နေ့ကနေ March လ3ရက်နေ့အထိကျင်းပတာဖြစ်ပါတယ်။ပွဲတော်ပြီးသွားတဲ့အခါမှာအလှဆင်ထားတဲ့ရှောက်သီးလိမ္မော်သီးတွေကစားလို့ရတဲ့အသီးတွေကိုရွေးချယ်ရောင်းချကြပါတယ်။ပြင်သစ်နိုင်ငံနဲ့အိမ်နီးချင်းဖြစ်တဲ့ဆွစ်ဇာလန်နိုင်ငံမှာလည်းနှစ်ပေါင်းရာချီတဲကကျင်းပလာတဲ့ကာနီဗယ်ပွဲတော်တစ်ခုကို February လ19ရက်နေ့ကနေ21ရက်နေ့အထိကျင်းပခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံရဲ့အကြီးဆုံးပွဲတော်ဖြစ်သလို Protestant ဘာသာဝင်တွေရဲ့အထူးပွဲတော်ကိုဘာဆောမြို့မှာကျင်းပတာပါ။ဆွစ်ဇာလန်နိုင်ငံအနောက်မြောက်ပိုင်း Rhine မြစ်ပေါ်မှာတည်ရှိတဲ့ဘာဆောမြို့မှာဒီကာနီဗယ်ပွဲတော်နဲ့ပတ်သက်တဲ့အထောက်အထားတွေကို1386ခုနှစ်မှာတည်းကစတင်တွေ့ရှိခဲ့တာဖြစ်ပါတယ်။ရိုးရာအစဉ်အလာအတိုင်းဝတ်စားဆင်ရင်ပြီးတော့သုံးရကြာဆင်နွှဲတဲ့ဘာဇောကာနီဗယ်ပွဲတော်ကိုကုလသမဂ္ဂ UNESCO ကဖမ်းဆုပ်ဂိုင်တွယ်လို့မရတဲ့ယဉ်ကျေးမှုအမွေအနှစ်စည်းနေမှာထည့်သွင်းထားပါတယ်။
I think it's like our
ကျွန်တော်တို့အစီအစဉ်ဆက်လုပ်လာကြတဲ့ပွဲတော်တစ်ခုအားလုံးဆင်းလို့ရှားကြတဲ့ပွဲတော်တစ်ခုလို့ထင်ပါတယ်။ဒါဆုံးမြို့မှာနေကြသူတွေအတွက်တိတ်အရေးကြီးတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ်။သုံးရကြာကျင်းပတဲ့ပွဲတော်စတင်ပြီးဆိုတာနဲ့ထူးခြားတဲ့အဝတ်အစားတွေမျက်နှာဖုံးတွေဝတ်ဆင်ထားကြတဲ့ပွဲတော်ဆင်နွှဲသူတွေကမြို့ရဲလမ်းတွေမှာလှည့်လည်တီးမှုဖျော်ဖြေကြသလိုပွဲလာသူ
ီအလှဆင်ထားလေးရှိပါတယ်ဒီဒေတာရဲ့ရိုးရာအစင်လာနဲ့ထူးခြားမှုတွေထင်ဟပ်နေတဲ့ပွဲတော်ကိုဒေတာခံတွေကတိတ်ကိုဂုဏ်ယူကြပါတယ
် it's part of our culture and it belongs to us to our identity
ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုဖြစ်တယ်လို့ကျွန်တော်တို့ကိုပုံဖော်တဲ့ပွဲတစ်ခုလည်းဖြစ်ပါတယ်ပွဲတော်ကျင်းပတဲ့၃ရက်ကလည်းကျွန်တော်တို့အတွက်တိတ်ထူးခြားတယ်လို့တိတ်လည်းပြောကြရပါတယ
်ဆွစ်ဇာလန်နိုင်ငံအနောက်မြောက်ပိုင်းဒေသကဘာဆိုမျိုးမှာနှစ်ပေါင်းများစွာတဲ့ကအခုလိုကျင်းပလာတဲ့ပွဲတော်ကိုကဘာဂျွန်ဝမ်ကတကူးတကလာရောက်ဆင်နွှဲကြသူတွေလည်းမနေပါဘူးအခုလိုဥရောပနိုင်ငံတွေမှာချမ်းအေးပြီးတော့ညတာတိုးတဲ့ဆောင်းတွင်းကာလမှာအလင်းရောင်တွေနဲ့နှွေးထွေးစိတ်ကြည်နှုစေဖို့အတွက်ဒန်မတ်နိုင်ငံကိုပန်ဟေဂန်မြို့တော်မှာအလင်းရောင်ပွဲတော်ကို February လရောက်တိုင်းကျင်းပပါရယ်။သတင်းသုံးဖက်ကြတဲ့ Copenhagen Light Festival ပွဲတော်ကာလအတွင်းမှာမြို့ရဲကအချင်းကြီးနေရာတွေအဆောက်အဦတွေမှာဒီဇိုင်းပညာရှင်တွေကပုံစံမျိုးစုံမိအလှတွေပုံဖော်ထွန်းညှိထားကြပါရယ်။ဒီပွဲတော်ရဲ့ထူးခြားမှုတစ်ခုကတော့ညဘက်ပြေးပွဲဖြစ်ပါရယ်။အမှောင်ထဲမှာလင်းစေတဲ့အဝတ်အစားတွေမီးအောင်စုံတွေကိုပေါ်မှာဝစ်ဆင်ပြီးတော့မီးအလှထွန်းထားတဲ့နေရာတစ်လျှောက်9ကီလိုမီတာခွဲကျော်ပြေးကြတဲ့ပွဲဖြစ်ပါရယ်
။It was beautiful. It was like the rain and all the lights made it almost magical.
They go la ba de mo re de ma mi yang ni ga si chi nu wo taik kaung ma de kwin pye chin sei tei ma shi be ne pye pwe ma pa win phit da ku le ku ku ko wan ta mi ba de
Denmark နိုင်ငံ Copenhagen မြို့တော်မှာတဘာဝအလင်းရောင်မရှိတော့တဲ့ February လညတွေမှာညနေ 9:00 ကစပြီးတော့မြို့တော်တဝန်းမှာဒီဇိုင်းအလှဖန်တီးထားတဲ့မီးအောင်တွေနဲ့ပွဲတော်ကာလလင်းချိန်တောက်ပါနေပါတယ်ကမ္ဘာနိုင်ငံဆောင်ကဒီဇိုင်းပညာရှင်တွေကမီးရောင်တွေသုံးပြီးတော့သူတို့မီးမောင်းထိုးပြခြင်းတဲ့သတင်းစကားတွေကိုအလင်းရောင်တွေနဲ့ပုံဖော်ပြသထားကြပါတယ်။နှစ်စဉ်ကျင်းပတဲ့ Copenhagen ရဲ့အလင်းရောင်ပွဲတော်ကိုအခုနှစ်မှာတော့ February လ2ရက်ကနေ25ရက်နေ့အထိကျင်းပပါတယ်။မီးအလင်းရောင်တွေကြောင့် Copenhagen မြို့ရဲ့ရှုခင်းအလှထူးခြားသွားစေတယ်လို့မြို့ကန်တွေပြောကြတဲ့ပွဲတော်ကိုနှစ်စဉ်ဧည့်သည်3သိန်းချက်မနဲ့လာကြတယ်လို့ပွဲတော်စီစဉ်သူတွေကပြောပါတယ်။ဒီပွဲတော်ဟာဥရောပမှာမီးအောင်တွေနဲ့ဒီဇိုင်းဖန်တီးပြတာတဲ့အကြီးဆုံးပွဲတော်တစ်ခုလည်းဖြစ်ပါရဲ့ရှင်။ကျွန်မဆူမြတ်မော်ပ
ါ။အခုလိုပတ်စဉ်အစီအစဉ်တွေကို VOA Internet စာမျက်နှာမှာလည်းဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့သတင်းကြေညာကိုပြောပြပါဦးမယ်။ရခိုင်ပြည်နယ်အတွင်းရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်စာတင်ကြောင်းနဲ့ဆေးရုံတွေပါဝင်အရက်ဖက်လူတွေအဆောက်အဦတွေကိုထိမှန်ခဲ့တာကြောင့်ထိခိုက်သေဆုံးတာတွေရှိတယ်လို့ဒေသခံမျက်မြင်သက်သေတွေကပြောကြပါတယ်။အင်္ဂါနေ့အစောပိုင်းကမင်းပြမြို့နယ်တေခံချင်းရွာကိုစစ်ကောင်စီကဂျက်တိုက်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်စာတင်ကြောင်းတစ်ကြောင်းအပါဝင်လူနေအိမ်တွေထိမှန်ခဲ့ပြီးဒါဇင်နဲ့ချီတန်းရရှိသွားခဲ့ပါတယ်လို့မြင်လိုက်သူတွေကပြောကြပါတယ်။ဒါအပြင်မင်းဘူးချေးရွာမှာလည်းစေယုံပါဝင်လူနေအိမ်တွေကိုထိမှန်ခဲ့လို့ဆေးဝင်တန်းတွေအပြင်းထန်တိုင်းရခဲ့ကြောင်းရခိုင်တပ်တော်ကထုတ်ပြန်ပါတယ်။ဂါဇာဒေသမှာတော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးပြီးခဲ့တဲ့တနင်္လာနေ့အင်္ဂါနေ့တွေမှာအနည်းဆုံးလူ100လောက်သေဆုံးခဲ့ပြီးလူ150တန်းရရှိခဲ့တယ်လို့ပြောပါတယ်။ကိုဝင်ဆောင်မျိုးသမီးနဲ့ကလေးမိခင်တွေပါဝင်လူနာစုစုပေါင်း24ယောက်ကိုခါယူဒစ်ပြုမှာရှိတဲ့ဆေးဦးကနေပြောင်းရွှေ့ပေးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှု UNOCHA ရုံပြောရေးဆိုခွင့်ရှိသူ Jens Lucke ကအင်္ဂါနေ့ကပြောကြားပါတယ်။ယူကရိန်းစစ်မှာတော့ရုရှားကဖမ်းဆီးထားတဲ့ယူကရိန်းစစ်သုံးပန်းတွေပြန်လွှတ်ရေးနဲ့ငြိမ်းချမ်းရေးအစီအစဉ်ပြောဖို့ယူကရိန်းတပ်ပရာ Volodymyr Zelensky အင်္ဂါနေ့က Saudi Arabia နိုင်ငံကိုရောက်ရှိသွားခဲ့ပါတယ်။ရုရှားအောက်လွှတ်တော်ဥက္ကဋ္ဌFact for loaded ရောက်ပြီးတဲ့နောက်တနေ့မှာပဲ Ukraine တပ်ပရဟတ် sorry Asia Beta Mohammed bin Salman နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ် Ukraine ဆိုပြုစစ်စမအချက်၁၀ချက်ပေါင်းပြီး Ukraine နေတဲ့က Russia တပ်ထွက်ရေးနဲ့ Russia ကျူးလွန်ခဲ့တဲ့စစ်ရာဇမှုတွေအေးအေးရေးတို့ပါဝင်ကြပါတယ်ဒီနေ့ပုံနှုတ်နေ့မနက်ခင်းအစီအစဉ်ထုတ်လို့ရမှုကနန်းအောင်ပါ VOA America အသံရုပ်သံရဲ့မနက်ပိုင်းအစီအစဉ်တွေကိုရေဒီယိုကလည်း6နိုင်ကနေ9နိုင်ထိလိုက်တို့မီတာ 39နဲ့49လို့မှာလိုင်းနာမီတာ190နဲ့မှာလည်းဖမ်းယူနားဆင်နိုင်ပါတယ် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်သောတာရှင်များနဲ့တော့မြန်မာပြည်သူအားလုံးဘေးအန္တရာယ်ကင်းကြမ်းမှာရှင်နိုင်ကြပါစေ